Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2024ခုနှစ်ဇူလိုင်လ4ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတူမီတာ24.50 MHz လိုင်းလမ်းမီတာ190ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ Israel တိုက်ခိုက်မှုကြောင့် Hezbollah အကြီးတန်းတပ်မှုတဦးသေဆုံးခဲ့တယ်လို့ Hezbollah ဘက်ကကြေညာပါတယ်။ American သမ္မတ Joe Biden ဟာ Democratic ပြည်နယ်အုပ်ချုပ်ရေးမှူးတချို့နဲ့တွေ့ဆုံပါတယ်။ကျုပ်သမ္မတရှီချင်းမြင်နဲ့ရုရှားသမ္မတပူတင်တို့တို့ကစစ်စတန်နိုင်ငံလုံခြုံရေးထိပ်သီးဆွေးနွေးပွဲမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်
။တိုက်ပွဲတွေကြောင့်တဝဲအထူးစစ်ပွဲရေးဆုံးမှာဒေသခံတွေတင်းရှောင်ပြေးချရပါတယ်။နိုင်ငံတော်ကလက်နက်ကင်ပြည်ပခါတွေတိုးလာတဲ့အပေါ်သုံးသက်ချက်အမေရိကန်သမ္မတကြီးဟောင်းနီကီဟေးလီကိုထောက်ခံသူတွေရဲ့မဲဆန္ဒကအမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါလာနိုင်တဲ့အကြောင်း TV အဆုံးသာဆန်းသက်တဲ့နေ့တဲ့စတဲ့သတင်းဆောင်မတွေကိုဒီမိနစ်ခင်းမှာနားဆင်ရပါမယ်။ရှမ်းမြောက်စီရီသုံးသက်ထားတဲ့အေဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအခစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငင်းချမ်းအေးကသတင်းတွေပြောပြပေးပါမယ်ရှင
်။ Israel နဲ့ Lebanon အခြေစိုက် Hezbollah အဖွဲ့တို့ကြားတင်းမာမှုတွေမြင့်တက်နေချိန်မှာ Israel ရဲ့တိုက်ခိုက်မှုကြောင့် Hezbollah အကြီးတန်းတပ်မှုတူသေဆုံးခဲ့တယ်လို့ Hezbollah ကပြောပါတယ်။တမ်မှုမိုဟာမက်နာမာနာဆာဟာတိုင်ရာမြို့အနီးဗုဒ္ဓုံးလေးကတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးသွားကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဂါဇာမှာအစ္စရေးရဲ့ထိုးစစ်တွေစကြတဲ့ကဟစ်ဘိုလာနဲ့အစ္စရေးစစ်တပ်ကြားမှာနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေနေ့စဉ်ဖြစ်နေတာပါ။ဂါဇာမှာအပြစ်ရက်မှသာတိုက်ခိုက်မှုတွေရပ်တန့်မယ်လို့ဟစ်ဘိုလာကဆိုထားပြီးအစ္စရေးကလည်းဟစ်ဘိုလာရဲ့တိုက်ခိုက်မှုတွေအဆုံးမသတ်ရင်ဒီတဲ့ပိုကြီးမားတဲ့စစ်ရေးစစ်ဆင်ရေးတွေလုပ်မယ်လို့တံပြန်သတိပေးထားပါတယ်။အချိန်နဲ့မှာပဲအစ္စရေးတပ်ဖွဲ့တွေဟာဂါဇာကမ်းမြောင်အလယ်ပိုင်းနဲ့တောင်ပိုင်းတွေမှာဗုဒ္ဓုံးလေးကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အရက်သားတွေကိုလည်းနေရက်ကနေထွက်ခွာဖို့တတိပေးထားတာကြောင့်ထောင်နဲ့ချီတဲ့ပါလက်စတိုင်းအရက်သားတွေဟာလည်းခိုလုံမှုနေရာတစ်ကိုရှားနေရပါတယ်။ကုလသမဂ္ဂကတော့ခန်းစ်ယူနစ်စ်နဲ့ရာဖာကဒေသအများအပြားမှာပါလက်စတိုင်းတွေနေရက်ဆွန့်ခွာဖို့အစ္စရေးကထုတ်ပြန်ထားတာကိုစိုးရိမ်ကြောင်းပြောပါတယ်။ဒါဟာဂါဇာကမ်းမြောင်ရဲ့၃ပုံ၃ပုံအကျယ်လောက်ကိုတက်ရောက်မှဖြစ်ပြီးတော့အရက်သား၂သိန်းခွဲလောက်ထိထိခိုက်နစ်နာစေနိုင်တယ်လို့ဆိုပါတယ်။အစ္စရေးဟာမတ်စစ်ပွဲစကြတဲ့ကဂါဇာကပါလက်စတိုင်း10ဦးမှ9ဦးဟာအနည်းဆုံးတစ်ချိန်ကနေ10ချိန်ထိနေရက်ရွှေ့ပြောင်းခံခဲ့ရပြီလို့ကုလသမဂ္ဂကပြောပါတယ်များမြောက်အတ္တလန္တိတ်စီးရေးမဟာမိတ်နေတိုးအဖွဲ့အနေနဲ့လာမယ့်နှစ်ထဲမှာယူကရိန်းအတွက်စီးရေးကူညီဒေါ်လာ43ဘီလီယံထောက်ပံ့မှုသဘောတူညီခဲ့ကြောင်းအနောက်ဥရောပနိုင်ငံတွေကတန်တမာ2ဦးကိုကူကားပြီးတော့ရိုက်တဲသတင်းကဗုဒ္ဓုံးလေးကရေးပါတယ်ရှေ့သတင်းပတ်ထဲဇူလိုင်9ရက်ကနေ17ရက်ထိဝါရှင်တန်ဒီစီမှာနေတိုးမာမိတ်အဖွဲ့ထိပ်သီးအစည်းအဝေးမတိုင်မီဒီသတင်းထွက်လာတာပါဝါရှင်တန်ထိပ်သီးအစည်းအဝေးတွင်မှာတော့နေတိုးကောင်းဆောင်တွေဟာယူကရိန်းအရေးကျယ်ပြန့်တဲ့အစီအစဉ်တွေဆွေးနွေးရမှာဗနာရေးဆိုင်ရာကိစ္စရပ်တွေအမခန့်ချက်တွေကိုလည်းထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်ဇွန်လတုန်းကတော့နေတိုးမာမိတ်တွေဟာယူကရိန်းကိုလက်နက်ထောက်ပံ့ရေးမှာစူပေါင်းပြီးပုံမကြီးမားတဲ့အခန်းကဏ္ဍကဏ္ဍကနေပါဝင်နိုင်မှုဆုံးဖြတ်ခဲ့ကြပါတယ်ဒါဟာလက်ရှိအမေရိကန်ကအဓိကပံ့ပိုးနေတဲ့နေရာကိုအစားထိုးဝင်မှာဖြစ်ပါတယ်။နေတိုးအတွင်းမှချုပ်ယန်စတောလ်တွန်ဘတ်ကတော့ယူကရိန်းအတွက်စစ်ရေးအကူအညီတွေကိုနှစ်ရှည်ဂတိကွေပြုဖို့မဟာမိတ်တွေကိုလိုလားနေပြီး2022ခုနှစ်ယူကရိန်းကိုရုရှားကအလုံးစုံကျူးကျော်ဝင်ရောက်ပြီးချိန်ကစပြီးတစ်နှစ်မှာယူရို40ဘီလီယံထိတိုးမြှင့်ပေးဖို့တောင်းဆိုထားပါတယ်။မဟာမိတ်တွေကြားယူကရိန်းအထောက်ပံ့တွေခွဲဝေကြခံနိုင်ရေးမှာပုံမပွင့်လင်းမြင်သာရှိစေဖို့တောင်းဆိုနေကြလို့ဘယ်နိုင်ငံကဘလောက်အကူအညီပေးနေကြောင်းကိုလည်းလာမယ့်နှစ်ထဲမှာအစီရင်ခံစာနှစ်ဆောင်ထုတ်ပြန်ဖို့နေတိုးအဖွဲ့ကဆုံးဖြတ်ထားပါတယ်ခင်ဗျာ။ American သမ္မတ Joe Biden ဟာအရင်သတင်းပတ်ကသမ္မတဟောင်း Donald Trump နဲ့စကားစစ်တိုးပွဲမှာအချိန်မလဖြစ်ခဲ့ပြီးနောက်မှာလာမယ့် November ရွေးကောက်ပွဲမှာပါတီရဲ့သမ္မတလောင်းအဖြစ်ဆက်လက်ရှိနေနိုင်မှုအတွက် Democratic ပြည်နယ်အုပ်ချုပ်ရေးမှူး23ယောက်ထဲကတချို့နဲ့ဗုဒ္ဓဦးနေ့ကတွေ့ဆုံခဲ့ပါတယ်။ဒါဟာသမ္မတလောင်းအဖြစ်စိတ်ပိုင်းရုပ်ပိုင်းကျမ်းမာရေးကောင်းမွန်ကြောင်းပြသနိုင်မှုကြိုးပမ်းချက်ဖြစ်ပါတယ်။တကယ်လို့သာသမ္မတ Biden သာပြန်လည်ရွေးကောက်ခံမှုမဲဆွယ်နေတာကိုတရားဝင်ရပ်တန့်မှုဆုံးဖြတ်ခဲ့ရင်သူ့နေရာမှာလက်ရှိဒုတိယသမ္မတ Kamala Harris ကိုအစားထိုးဖို့ဦးစားပေးရွေးချယ်ထားတယ်လို့ဆိုပြီး Biden မဲဆွယ် CEO အဖွဲ့သမ္မတအင်ဗီရိုနဲ့ Democratic အမျိုးသားကော်မတီတို့ကသတင်းရှင်းမြစ်အကြီးတန်းအရာရှိ9ယောက်ကိုကူကားပြီးလဲ Writer သတင်းကဗုဒ္ဓဟူးနေ့ကရေးပါတယ်နယူးယောက်တိုင်းသတင်းစာကတော့သမ္မတဘိုင်ဒန်ဟာလာမယ့်ရက်ပိုင်းတွင်မှသူ့အနေနဲ့လူလူယုံကြည်မှုကိုရအောင်ပြန်မယူနိုင်ရင်သူ့အနေနဲ့သမ္မတလောင်းဖြစ်ဆက်သွားဖို့မဖြစ်နိုင်ဘူးဆိုတာသိထားကြောင်းပြီးခဲ့တဲ့24နှစ်အတွင်းမှသမ္မတဘိုင်ဒန်နဲ့တွေ့ဆုံစကားပြောခဲ့တယ်ဆိုတဲ့အဓိကမဟာမိတ်တူကိုကူကားပြီးဗုဒ္ဓဟူးနေ့မှာရေးပါတယ်။ ဤပြည်တော်ပြောရေးဆိုခွင့်ရှိသူအန်ဒရူးစ်ဘိတ်ကတော့ဒါဟာလုံးဝမှားရင်တွေကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ
and them and never မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12133ည5ဒိုမီတာ40 kHz 8433ည5ဒိုမီတာ51 kHz 5805နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကြာသာပတိနေ့မနေ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာတရုတ်သမ္မတရှီကျင်းဖင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာကမ္ဘာစစ်ခုံပေါ်မှာအမေရိကန်ဥဆောင်နေတဲ့အခမ်းအနားကိုတံပြန်နိုင်မှုရည်ရွယ်ပြီးတော့ကန်ဆစ်စတန်နိုင်ငံကလုံခြုံရေးထိပ်သီးဆွေးနွေးပွဲမှာဗိုလ်တုံးတွေကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးက2001ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ SCO ရဲ့နှစ်ရတထိပ်သီးအစည်းအဝေးကိုကန်ဆစ်စတန်နိုင်ငံအက်စတနာမြို့တော်မှာဗိုလ်တုံးတွေကစတင်ခဲ့တာဖြစ်ပြီးအဲဒီမှာထိပ်သီးကောင်းဆောင်တွေတွေ့ဆုံခဲ့တာပါ။ဒီဆွေးနွေးပွဲကယူရေးရှန်လို့ခေါ်တဲ့အာရှအလဲပိုင်းပါဝင်ဥရောပနဲ့အာရှဆက်ဆက်နေတဲ့ဒေသရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အဓိကရည်ရွယ်ထားပြီးအခုနှစ်မှာဥရောပကရုရှားရဲ့မဟာမိတ်ဘယ်လာရုစ်ကိုအဖွဲ့ဝင်နိုင်ငံအသစ်ဖြစ်လက်ခံဖို့ရှိနေပါတယ်။ထိပ်သီးဆွေးနွေးပွဲအတွင်းမှာအင်ရှင်ကတ်စစ်တန်နဲ့တခြားဗဟိုအာရှကနိုင်ငံတွေအနေနဲ့လည်းအင်အားကြီးအင်ဒီဂျင်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးအကောင်းလာပစေဖို့အခွင့်အလမ်းတစ်ရက်ဖြစ်ပါတယ်။တရုတ်နဲ့ရုရှားကြားခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နေချိန်မှာဒီထိပ်သီးဆွေးနွေးပွဲကျင်းပလာလည်းဖြစ်ပါတယ်များ။မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းရမှာနောင်လာမယ့်အာဆီယံဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံရဲ့ဥဆောင်မှုအခမ်းအနားကိုအင်ဒိုနီးရှားကပံ့ပိုးကူညီမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူတီကဗိုလ်တုံးတွေမှာပြောလိုက်ပါတယ်။ကွာလာလမ်ပူမြို့တော်မှာမလေးရှားနိုင်ငံသားဝင်ကြီးမိုဟာမက်ဘင်ဟာဆန်နဲ့ဗိုလ်တုံးတွေကတွေ့ဆုံချိန်မှာမာဆူတီကအခုလိုပြောခဲ့ကြောင်းအင်ဒိုနီးရှားသတင်းအေဂျင်စီအန်ဒရာကဆိုပါတယ်။မလေးရှားအနေနဲ့2023ခုနှစ်အာဆီယံဥက္ကဋ္ဌတာဝန်ယူချိန်အတွင်းအင်ဒိုနီးရှားကျင့်သုံးခဲ့တဲ့အားလုံးပါဝင်တဲ့ချင်းကပ်မှုကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့မျှော်လင့်ကြောင်းဆိုပါတယ်။အလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲတွေဆက်လက်ပြင်တင်နိုင်ရေးအလုံးပါဝင်ပြီးကွဲပြားမှုမရှိတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေချဲ့ထွင်နိုင်ရေးနဲ့အာဆီယံရဲ့ကြိုးပမ်းဆောင်ရွက်မှုတွေမှာနိုင်ငံတကာရဲ့ပံ့ပိုးကူညီမှုနဲ့ပေါင်းစပ်ညှိနှိုင်းမှုတွေကိုဆက်လက်လှုပ်ဆောင်ဖို့သဘောတူညီခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအရေးအတွက်အာဆီယံအလှည့်ကျဥက္ကဋ္ဌသုံးနိုင်ငံဦးဆောင်တဲ့ Striker ရန်နီယာကိုမနစ်ကအင်ဒိုနီးရှားကစတင်ခဲ့တာဖြစ်ပြီးဒီနှစ်အာဆီယံဥက္ကဋ္ဌလာအိုစ်နဲ့ရှင်းနှစ်ဥက္ကဋ္ဌမလေးရှားတို့ကဒါကိုဆက်လက်ကင်တွဲဖို့အရေးကြီးတယ်လည်းပြောပါရမြအလုတ်ချမ်းနဲ့ထောင်နဲ့ငားနဲ့ချမှတ်ခံထားရတဲ့မြန်မာသတင်းတောက်ကိုထက်အောင်ကိုအမြန်ဆုံးပြန်လှုပ်ပေးဖို့သတင်းသမားများကာဝယ်ဆောင်ရှောက်ရေးကော်မတီ CPG ကဇူလိုင်လ2ရက်နေ့ကထပ်မံတောင်းဆိုလိုက်ပါတယ်ရခိုင်ဒေသတွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့စစ်တွေးအခြေစိုက်ဖွံ့ဖြိုးတိုးတက်ရေးသတင်းဌာန Development Media Group ရဲ့သတင်းတောက်တူဖြစ်တဲ့ကိုထက်အောင်ကိုရခိုင်ပြည်နယ်မှာမွတ်စလင်လူမျိုးတုံးတပ်ဖြတ်မှု6နှစ်ပြည့်အထိမ်းအမှတ်ဖြစ်တရားမျှတမှုတောင်းဆိုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမထုတ်ခဲ့ပြီးနောက်မှာအခုလိုပြစ်ဒဏ်ပေးခံရတာပါမူလကအကြီးအကျယ်ပြည့်စုံမှုနဲ့ဆွဆွဲခဲ့တာဖြစ်ပြီးတော့မနစ်ဒီဇင်ဘာလုံးကတော့သူ့ကိုပုံမှန်52ကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ပြောင်းလဲဆွတ်ဆူခဲ့တယ်လို့ CPJ ကပြောပါတယ် DMG ရုံးကဝန်ထမ်းတဦးဖြစ်တဲ့ကိုစိုးဝင်းအောင်ကိုလည်းအလားတူပြစ်ဒဏ်ချမှတ်ခံထားတယ်လို့ဆိုပါတယ်စစ်တပ်အနေနဲ့စာနယ်ဇင်းသမားတွေကိုတရားဥပဒေအရလက်တုံ့ပြန်တာထောင်ချတာတွေမလုပ်ဘဲကြောက်ရွံ့ခြင်းခင်းခင်းနဲ့သူတို့ရဲ့သတင်းမီဒီယာအလုပ်တွေကိုလှုပ်ဆောင်ခွင့်ပြုဖို့ CPJ ကတောင်းဆိုပါတယ်သတင်းတောက်တွေကိုသတင်းပို့ရုံတက်တက်နဲ့နှောက်ရက်ဖန်ဆီးထောင်ချနေတာကိုမြန်မာစစ်ကောင်စီအနေနဲ့ရရမယ်လို့သတိပေးပါတယ်။ကိုထက်အောင်ကိုမနစ်အော်တိုဘာတုန်းကစစ်တွေမြို့မှာစစ်သားတွေဆွန်းလောင်းနေတုန်းဓာတ်ပုံရိုက်နေတုန်းမှာပဲဖန်ဆီးခဲ့တာဖြစ်ပြီး DMG ရုံးကိုလည်းအဲ့တုန်းကဝင်ရောက်စီးနင်းခဲ့ပါတယ်ခင်ဗျာ။
ကိုငင်းချင်းဤပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်နိုင်ငံတော်ဆစ်ရှိန်ညှင်လာတဲ့အရေးသုံးသက်ချက်ကိုမကြာခင်မှာတင်ပြပါမယ်အခုတော့ဒဝဲရင်းနဲ့စိတ်ကံစီမံကိန်းဒေတာစီရေးအခြေအနေကိုနားဆင်ကြည့်ရှုကြရအောင်ပါရှင်တနင်္သာရီတိုင်းရေပြူမြို့နယ်ကဒဝဲရင်းနဲ့စိတ်ကံအထူးစီးပွားရေးဇုံဒေတာမှာစစ်ကောင်စီစစ်ကြောင်းကြောင့်ရွာလုံးချွတ်ထွက်ပြေးတင်းရှောင်နေကြရတယ်လို့ရွာကန်တွေကပြောပါတယ်ထိတွေ့တိုက်ပွဲတွေကြောင့်တော်လိုင်းရဲ့ဖွဲ့တွေဘက်ကတချို့သေဆုံးတာရှိသလိုဒေသခံအရက်သားတအူးလည်းသေဆုံးတယ်လို့သိရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မခင်ဖြူထွေးကပြောပြထားပါတယ်ရှင
်ဒဝဲခရိုင်ရေပြူမြို့နယ်ကအထူးစီးပွားရေးဆောင်ဒေသမှာစစ်ကောင်စီစစ်ကြောင်းဟာပြီးခဲ့တဲ့ဇွန်လအလယ်ပိုင်းကရွာတွေထဲကိုဆက်ရက်ဝင်းကျင်လောက်စစ်စင်ရေးထိုးလာတယ်လို့သိရပါတယ်အဲ့ဒီအချိန်ကလေးကဒီဒေသတွင်းမှာရှိကြတဲ့ရွာကန်တွေဟာထွက်ပြေးခဲ့ကြရတာပါစုံလ30ရင်းနေမှာအဲ့ဒီစစ်ကြောင်းတကြောပြန်ဝင်ရောက်လာပြီးရင်းနှင်းစစ်ကံဘက်တစ်ချမ်းလုံးကိုအင်အားဖြတ်ကျက်ချထားတယ်လို့တော်လိုင်းရဲဘော်တူကပြောပါရယ်
တဝဲနေလောင်းလုံးအဝင်ကမြုံကြီးနဲ့တားနေပြီးတော့တို့ကဒီရင်းနဲ့စစ်ကမ်းဖက်တီရေဖြူတချမ်းလုံးကိုတို့ကဆင့်အားတွေတိုးချဲ့ပြီးတော့တို့ဟိုဆက်ချောင်းတွေထိုးတာတွေလုပ်နေတယ်ဗျ။ဒီကတော့တို့ဟိုဟာဗမောရောက်ဒီရေစခန်းဘက်ကနေပြီးတော့ဒီပင်လယ်ဘက်ကရဲ့ဇာတိလမ်းအတက်လျှောက်ကိုတို့ကဒီဆက်ချောင်းတွေထိုးတယ်။ပြီးရင်ရေဖြူဘက်နေပြီးတော့ရေတဝဲလမ်းမရဲ့အနောက်ဘက်တကြောလုံးတို့တို့အဲ့ဒီစစ်ကြောင်းကြီးထိုးတယ်ပေါ့နော်။ရင်းနဲ့စိတ်ကန်းကိုတို့နာမည်ရှင်းလေးလုပ်တဲ့သဘောရှိတယ်ပေါ့နော
်။စစ်ကောင်စီအဖွဲ့တွေရွာတွေထဲမှာရှိနေတာကြောင့်ဒေသခံတွေပြန်ဖို့ခက်နေတယ်လို့သိရပါဗျ။စစ်စင်ရေးတွေကြောင့်အထူးစီးပွားရေးဆောင်ဒေသမှာရှိတဲ့ကြေးရွာရှိရွာထက်မနည်းဒေသခံအားလုံးတင်းရှောင်နေကြတာပါ။ရွာတွေကိုစစ်ကောင်စီအဖွဲ့တွေကပြစ်ခတ်ဝင်ရောက်တဲ့အချိန်ရွာသားတို့ဦးသိဆုံးခဲ့တယ်လို့ဒေသခံကပြောပါဗျ။
လက်ဆောင်ပါစစ်ပွားရေးကဒေသခံတွေကအကုန်ပြစ်ရတယ်ကျွန်တော်လည်းပြေးရပြေးရပါအခုတိုးတယ်မနေရပါရွာထဲမှာတော့တရားမှမရှိတော့အဲ့ဒီမျိုးလက်ရှိဘောရွာထဲမှာလာရတော့ရွာထဲလူတွေကလူမရတဲ့အကုန်ပြေးကလေးတွေတော့တရားမှမကြံရဘူးအကုန်လုံးပြေးနေရတာပါကျွန်တော်ကပြစ်ခတ်ချိန်ကတော့နည်းနည်းလေးပဲလို့ရတယ်ကျွန်တော်လမ်းမနေရဘူးဒီကလာတယ်ဟိုရွာထဲဝင်လာတာတော့ပြေးတာပဲကျွန်တော်လမ်းမထွက်ကြည့်တာထွက်ကြည့်တာကဒီတော့ကျွန်တော်ပြေးလို့လာတယ်ကျွန်တော်လည်းတခါလည်းပြေးတာပဲပြေးလို့လည်းကျွန်တော်ကတော့ပြေးရတော့ဆွေးရတာပဲပြစ်ခတ်ချိန်ကကျွန်တော်တို့မီးတိုးစုကလေးတွေ
လေချောင်ရွာမှာတော်လိုင်းရေးအဖွဲ့ဝင်9ဦးကိုစစ်ကောင်စီဘက်ကပြစ်ခတ်ခဲ့တယ်လို့လည်းပြောပါရယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့အထူးစီးပွားရေးဆောင်ဒေတာမှာဇူလိုင်လ2ရက်အင်္ဂါနေ့တုန်းကထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးရေပြူမျိုးနယ်ပကပရဲဘော်9ဦးသေဆုံးတယ်လို့ဖော်ပြထားပါရယ်ရှင်
ရှမ်းပြည်မြောက်ပိုင်းမှာတကြောပြန်ဖြစ်လာတဲ့တိုက်ပွဲတွေဟာဒေသလွမြောက်ရေးတက်တံမဟုတ်တော့ဘဲနှွေဦးတော်လိုင်းရဲ့အစ်အပိုင်းဖြစ်တနိုင်ငံလုံးစစ်အာဏာရှင်လွမြောက်ရေးတိုက်ပွဲပုံစံဖြစ်လာတယ်လို့သုံးသက်သူတချို့ကယူဆပါတယ်။မြောက်ပိုင်းညီနောက်သုံးဖွဲ့ပြင်ပြည်သူ့ကာကွယ်ရေးတပ်တွေပါပါဝင်ကြတဲ့တစ်တုံညာနှစ်ခွန်ဒုတိယအကြော့စစ်စင်ရေးမှာဘာတွေထူးခြားပါသလဲ။ကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဒီနှစ်ဆန်းမှာတရုတ်ကြားဝင်ပြည်မှုနဲ့အပြစ်ရလိုက်ချိန်ဝိုင်းထားခဲ့တဲ့ရှမ်းမြောက်စစ်ဌာနချုပ်ရှီယာလာရှုကို MNDA ဥဆောင်ပြန်စတိုက်လိုက်တာရဲ့ထူးခြားမှုကိုမြမအရေးလေးလာသုံးသက်သူဦးတန်းစိုးနိုင်က
တစ်တုံညာနှစ်ခွန်စေစီမံငွေစတင်နဲ့အချိန်မျိုးဟာကြီးညာချက်ထုတ်ပြန်ထားတဲ့အထက်မှာရှမ်းမြောက်ဒေသလွတ်မြောက်ရေးတသက်မဟုတ်ဘူးကြားဖြန့်လုပ်ငန်းတွေနေနေရေးအတွက်တရုတ်ပြည်ကိုကူညီပေးတသက်လည်းမကဘူးနွေဦးတော်လန်ရေးထဲမှာစိတ်ပိုင်းတရားအနေနဲ့စစ်ကောင်စီကိုဖြုတ်ချပြီးတော့စစ်အာဏာရှင်စနစ်ဗမာပြည်ကိုချုပ်ငင်းရွယ်ချင်းနဲ့ပါဝင်တာဖြစ်တယ်လို့ကြီးညာချက်ပါဂရီကိုကိုဆက်လက်ပြီးတော့အကောင့်ထဲပေါ်တာလို့မြင်ပါတယ
်ဒီတိုက်ပွဲပြန်ဖြစ်လာတဲ့အကြောင်းရင်းကိုရခိုင်ခြေဆိုင်နရင်းစရာသတင်းဌာနအက်ဒီတာချုပ်ခိုင်မြတ်ကျော်ကတော့အခုလိုသုံးသပ်ပါတယ်
TNLA ရော MNDA ရောထုတ်ပြန်ချက်အရဆိုရင်တော့ဒီ high gun သဘောတူညီချက်ကိုစိတ်ဆိုးအားကနေပြီးတော့ရှိုးပေါက်တယ်ဆိုပြီးတော့သူတို့ကြေညာချက်ထုတ်ထားတာရှိပါတယ်အဲဒီတော့စပြီးတော့သူတို့ကိုတိုက်တဲ့အတွက်နေပြီးတော့ဒီပြန်တိုက်ရတဲ့အနေအထားပေါ့လေအဲ့လိုမျိုးဒီကြေညာချက်တွေထုတ်ထားတာရှိပါတယ်ဒါကြောင့်ဒီတိုက်ပွဲကိုနေပြီးတော့ဒီစစ်ကောင်စီကနေပြီးတော့စပြီးတော့ပြန်ပြီးတော့အဆပ်ဖို့တဲ့အတွက်ခုလိုတိုက်ပွဲတွေပြန်ဆက်ဖြစ်လာတယ်လို့ပုံသမိပါတယ်ခင်ဗျ
။ဒါပေမဲ့စစ်တပ်ကိုအာဏာဖီဆန်ခဲ့တဲ့ CDM ပုံမှုအောင်နောင်ယိုးကတော့နှစ်ဖက်လုံးကပြင်ဆင်ချိန်ယူပြီးပြန်ဆက်တိုက်ကြတာလို့ထောက်ပြပါတယ်။
ဒီ high gang တဘောတင်ရည်ဒီအယာယီအပြည့်ရဲဆဲထားခြင်းတာဖြစ်ပြီးနှစ်ပတ်လုံးကပြန်လဲအာယူပြင်ဆင်နေခြင်းဖြစ်တယ်ဒုတိယ line ကိုပြန်ဆဖို့အတွက်အာယူနေခြင်းဖြစ်တယ်ပြီးတော့ဒီမြောက်ပိုင်းညီနောင်တော်လိုင်းအင်အားစုတွေနဲ့လည်းပြီမအခြေအနေကိုဆင်ရနေခြင်းတွေကိုအလဲထိုးနိုင်ပြီးမှသာလင်သူတို့ရဲ့နိုင်ငံရေးရည်မှန်းချက်သူတို့ရဲ့နိုင်ငံလူလာကြည့်တဲ့အားလုံးရဲ့စိတ်ချရတဲ့အခြေအနေကိုရောက်မယ်ဆိုတာတော့သူတို့ကောင်းကောင်းတဘောပေါက်မယ်ထင်ပါတယ်ဒီစစ်ကောင်စီစစ်တပ်ချင်းညီမြကလပ်ပလုံးနေမြေတွေတင်ချုပ်ထားရင်တင်ပတ်ထားရင်တော့မှကောင်းသွားထိကျလို့မရဘူးဘယ်တော့မှမတည်ရင်ဆိုတော့သူတို့ကောင်းကောင်းသဘောပေါက်တယ်လို့ကျွန်တော်တို့ယူဆရတယ
်ဒါပေမဲ့လည်းမြမအရေးလေးလာသုံးသက်သူစာရေးဆရာမင်းသိကတော့အခုလိုသုံးသက်ပါတယ
်အစင်းနှစ်ခွန်စစ်စင်ရေးအဲဒုတိယ line နဲ့ပတ်သက်ပြီးတော့အဓိကပြောလို့ရတာက TNN လို့ပြောလို့ရတယ်ပေါ့ TNN ရဲ့စီရေးရည်မှန်းချက်ကအဓိကကြားလိမ့်မယ်အထူးသဖြင့်ဒီပထမပိုင်းစစ်စင်ရေးတွေမှာပေါ့နော်ဒီ high gain သဘောတူညီချက်လုပ်တဲ့အထက်မှာ TNN ရဲ့ခုနှစ်မျိုးနဲ့ရတယ်ပေါ့အဲ့ဒီမှာ TNN တွေမှန်းထားတဲ့နယ်မြေတွေမပေါ့ဘူးပေါ့အထူးသဖြင့်ဒီတန်ပြည်နယ်သူတို့မှန်းထားတဲ့ပြည်နယ်နယ်မြေ area တွေထဲမှာအထူးသဖြင့်ဗရီမိုးကုတ်တို့ဒီနောင်ချူကြောင်မဲပေါ်စသဖြင့်ပေါ့နော်ဒီလိုမျိုးရှမ်းမြောက် area မှာအဓိကကြားရတဲ့ဟာတွေပါတယ်အဲ့ဒီမှာတော့တကယ်အဓိကစန်တာကြားရလာရှုလဲပါမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီရီမန်ချက်ကိုတတ်နိုင်တဲ့များပြည့်မီအောင်စူးစားတယ်လို့ပြောလို့ရတယ်
အဲ့ဒီတော့ရှေ့ဆက်တိုက်ပွဲကျယ်ပြန့်လာနိုင်ခြေကိုလည်းဦးသန်းစိုးနိုင်က
TNL ကမန်လေး PDF နဲ့ပူးပေါင်းပြီးတော့တိုက်ပွဲဝင်နေတာအဲ့တော့ နောင်ချိုပြီးလို့ရှိရင်တော့တေချာပေါက်ပြုံးလင်းစီကိုဒီတိုင်းလာလဲနဲ့ကိုင်အခွက်ရည်နဲ့ PDF ကြီးရဲ့ပေါင်းစပ်တဲ့လှူရှမ်းမှုကရောက်ရှိလာလို့မျှော်လင့်စရာရှိပါတယ်အဲ့ဒီအချိန်မှာပို့ပြီးတော့တေချာတာကတော့မရိယာတိုက်ပွဲမှာလည်းအခုမန္တလေး PDF ကတိုက်ပွဲဝင်နေပါတော့အဲ့ဒီမှာမန္တလေးကိုလွမြောက်ရေးအတွက် DNL ကမန္တလေး PDF နဲ့ပူးပေါင်းပြီးတိုက်ပွဲဝင်မယ်အလားအလာပြီးမြင်နေရတာ
ဒီတိုက်ပွဲတွေကပိုပြင်းထန်လာတော့မယ်လို့လဲခိုင်မြတ်ကျော်ကဆက်သုံးသပ်ပြပါတယ
်အခုတစ်ခေါက်ကတော့ဗျာတိုက်ပွဲကတော့မြန်မာနိုင်ငံတနိုင်ငံလုံးမှာပို့ပြီးတော့ကျေတန်းလာတဲ့အနေအထားရှိတာပေါ့အခုဆိုရင်ကရှင်မှာလည်းတိုက်ပွဲတွေအကြီးကျယ်ဖြစ်နေတယ်ရခိုင်မှာလည်းအကြီးကျယ်ဖြစ်နေတာရှိတယ်အဲ့တော့ဆမ်းမြောက်အပြင်ကျွန်တော်တို့ဒီမန္တလေးနဲ့နေပြီးတော့မိုးကောက်တို့ပတ်ဝန်းကျင်အပြည်ဦးလင်းတို့ဘာတို့မှလည်းအဲ့ဒါလိုတိုက်ပွဲအနီးအနားမှာတိုက်ပွဲတွေဖြစ်လာတာရှိတာပေါ့အဲ့တော့တိုင်းရင်းသားလက်နက်ကင်အောင်ကိုယ်စစ်တွေအပါအဝင် PDF တွေကလည်းအခုဆိုရင်စိတ်ရတုံမြင်ပြီးတော့လှုပ်ဆောင်လာတဲ့အတွက်တိုက်ပွဲကတော့အရင်ကထက်ပိုပြီးတော့ကျေပြန့်လာနိုင်တဲ့အနေအထားရှိသလိုပြင်းလင်းပြင်းထန်လာနိုင်တဲ့အနေအထားရှိပါတယ်ဒီတိုက်ပွဲတွေကတပွေးရှင်းစီတိုက်နေတဲ့တိုက်ပွဲမျိုးဗျူဟာမျိုးမဟုတ်ပါဘူးသူတို့တစုံလုံးသူတို့အကြမ်းမှာနေပြီးတော့ဒီအဗျူဟာအရာနှိမ့်နှိုင်းပြီးတော့ဒီစိတ်ပွဲကိုခိုးဆောင်နေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ထိုင်းနေစမ်းမှာရှိတဲ့ကရင်နေပြည်ဒီ KNU တို့အပါဝင်ပေါ့ဗျာတတိုင်းပြည်လုံးမှာရှိတဲ့တနက်ကိုင်ခွေးစစ်တွေကတိုင်ချက်ကြီးဒီစိတ်ပွဲကိုခိုးဆောင်နေတယ်လို့သုံးသပ်လို့ရပါတယ
်ဒါအပြင်80တိုက်ပွဲအရှိန်ပြင်လာနိုင်ဖို့ကိုလည်းပုံမှုဟောင်းနာယုက
မိပြန်ကတော်လိုင်းအင်အားစုတွေကလည်းပဲဒီမြောက်ပိုင်းအဲတော့အေးမှာပဲဖြစ်ဖြစ် TNL မှာဖြစ် MD မှာဖြစ်သူတို့တော်လိုင်းတွေမှာပေါင်းတိုက်ခတ်နေတယ်သို့တော့သူတို့ရဲ့ပန်းနိုင်ရေးမှန်ချက်ဒီမြေပြန့်အထိဆက်ဆင်းဖို့ဖြစ်တယ်ဒီမြေပြန့်ကိုဆက်ဆင်းတဲ့အခါမှာဒီတော်လိုင်းအင်အားစုတွေကသူတို့ကိုခိုင်ခံမှမှာဘက်ကဆက်ပေးထားမယ်ဆိုတော့ကျွန်တော်တို့ရှုံးကြည့်တယ
်စစ်ကောင်စီဘက်ကတော့လာရှိုးမျိုးတွေကိုလက်နက်ကင်ဖွဲ့တွေမနေ့ကရှော့တိုက်ဒုံးနဲ့ပစ်ခဲ့တာကြောင့်ဒေသခံတချို့သေဆုံးဒဏ်ရာရခဲ့ပြီးတံပြန်ချိန်မုံစစ်ဆင်ရေးအရှိန်မြင့်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်ခင်ဗျ
ကိုဝင်းမင်းစုစည်းတင်ပြပေးခဲ့တာပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ်ဒီနေ့ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲပြိုင်ပွဲကနေထွက်လာရပြီမယ်လဲတောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလဲဖြစ်အမေရိကန်ရဲ့ကုလသမဂ္ဂဆိုင်ရာသံအမတ်ကြီးဟောင်းလဲဖြစ်တဲ့နီကီဟေးလီဟာ Republican မဲဆန္ဒရှင်တွေစီကထောက်ခံမှုတွေဆက်ပြီးတော့ရနေပါတယ်အမေရိကန်လက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့အကြားအနိုင်အရှုံးကိုဆုံးဖြတ်သွားနိုင်တဲ့နီကီဟေးလီကိုထောက်ခံတဲ့မဲဆန္ဒရှင်တွေအကြားဒူရာမာဂူရာသတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင
်။သမ္မတမဲဆွယ်ပွဲတွေကိုရန်နာပြီး3လအကြာမှာကုလသမဂ္ဂတန်မတ်ကြီးဟောင်းနီကီဟေးလီကသမ္မတဟောင်းဒေါ်နယ်ထရန့်ကိုလာမယ့်နိုဝင်ဘာလရွေးကောက်ပွဲကြရင်မဲထည့်မယ်လို့ကြေညာလိုက်ပါတယ
် Biden has been a catastrophe
Biden ကစိတ်ပျက်စရာကြီးပါဒါကြောင့်ကျွန်မက Trump ကိုမဲပေးမှာပ
ါဒါပေမဲ့လည်းသူ့ကိုထောက်ခံသူတွေကသူ့အတိုင်းလိုက်လို့မှာတော့မဟုတ်ပါဘူး2024ခုနှစ်မတ်လမှာကောက်ယူခဲ့တဲ့ Emerson College စစ်တမ်းအရ Haley ရဲ့မဲဆန္ဒရှင်တွေက Trump အစားသမ္မတ Biden ကိုမဲပေးဖို့များတယ်လို့ပြောတဲ့သူကနှစ်ဆရှိပါတယ်မဲယုံအထွက်မှာကောက်ယူထားတဲ့တခြားစစ်တမ်းတွေအရဆိုရင်လေဟေးလီမဲဆန္ဒရှင်အ ਨੇ ဆုံးတဝက်လောက်ကထရန့်ကိုမဲပေးမှာမဟုတ်ပါဘူးဟေးလီကိုထောက်ခံသူတွေသူတို့ဘာစဉ်းစားနေတယ်လဲဆိုတာအခုလို့ပြောပြပါဗ
ျ
။နီကီအနေနဲ့ဒီပြိုင်ပွဲထဲမှာဆက်ရှိနေဖို့မဲအလုံးလောက်မရဘူးလို့ကြားရတဲ့အတွက်ဝမ်းနေပါတယ်။ဒါပေမဲ့လည်းကျွန်မကသမ္မတထရန့်ကိုအားပေးသူတော့မဟုတ်ပါဘူး။ Republican Party အတွက်လည်းအလွန်စိတ်ပူပါတယ်။
I would not Trump နဲ့ Biden ကိုပဲရွေးရမယ်ရွေးကောက်ပွဲမှာကျွန်တော်အတွက်တင့်တော်တဲ့ရွေးစရာမရှိပါဘူးလာမယ့်နှစ်အိမ်ပြူတော်မှာသူတို့နှစ်ယောက်စလုံးကိုမမြင်ချင်ပါဘူ
း You know I'm not happy
ကျွန်မလည်းနှစ်ယောက်လုံးကိုမကြိုက်ပါဘူး Trump ကိုတော့ထောက်ခံခဲ့ပြီပါတယ်အခုလည်းအဲ့ဒီဘက်ကိုပဲရိမ့်မှုရှိပါတယ
် Trump အနေနဲ့သူ့ကိုမဲပေးသူတွေကိုဆွဲဆောင်တင့်တယ်လို့ Haley ကပြောပါတယ
် Trump would be smart
Trump အနေနဲ့ကျွန်မကိုမဲပေးခဲ့သူတွေအခုထိထောက်ခံနေသူတွေကိုဆက်သွယ်ရင်တိတ်တော်တယ်လို့ပြောရမှာပါသူတွေကထရန့်ကိုမဲပေးမယ်လို့ယူဆထားလို့မရပါဘူ
း။ဟေးလီကိုထောက်ခံသူတွေကအခုလာမဲ့သမ္မတရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုရင်းသွားနိုင်ပါတယ်။သူဟာဧပြီလပင်ဆယ်ဗေးနီးယားပြည်နယ်ပါတီတွင်းရွေးကောက်ပွဲမတိုင်ခင်ကတည်းကနှုတ်ထွက်ထားခဲ့ပေမဲ့လည်းကြွယ်ဝတဲ့စင်ကြေပုံးရက်ွက်တွေမှာဟေးလီက Republican မဲ25ရာခိုင်နှုန်းအထိရခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲလေးလာမှုတွေအရစင်ကြေပုံးရက်ွက်တွေမှာအောင်မြင်မှုရခဲ့တာကြောင့် Biden နိုင်ခဲ့တာပါ။တဖက်ဖက်ကိုပြောင်းသွားနိုင်တဲ့ binary ဖြစ်တဲ့ Arizona, Georgia, Michigan, North Carolina, Nevada နဲ့ Wisconsin binary မှာ Haley ကိုထောက်ခံသူတွေအများကြီးရှိပါတယ်။ Dante Scala က New Hampshire တက္ကသိုလ်က နိုင်ငံရေးသိပ္ပံပေါမောက်ခပ
ါ You saw a lot of upscale
ပညာတဲ့ပိတ်ဆိုင်ရှိကျွေဝတဲ့ Republican မဲဆန္ဒရှင်တွေအများကြီးဟာ Nikki Haley ဘက်ကိုယိမ်းနေပါတယ်တချို့လွတ်လပ်တဲ့မဲဆန္ဒရှင်တွေတောင်ပါမယ်လို့ထင်ပါတယ်အဲ့ဒီတွေကတချို့ဟာအထွေထွေရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုပြောင်းသွားနိုင်တဲ့မဲဆန္ဒရှင်တွေဖြစ်လာနိုင်ပါတယ
် Biden မဲဆွယ်စည်းရုံးအဖွဲ့က Haley ရဲ့မဲဆန္ဒရှင်တွေကို Trump က Haley ကိုနှိပ်ကွပ်နေတဲ့ဗီဒီယိုတွေပြပြီးစည်းရုံးနေပါတယ်ဒါဟာလည်း Trump ကိုဆန့်ကျင်တဲ့ Republican တွေကိုစည်းရုံးနေတဲ့ Biden ရဲ့မဟာဗျူဟာတစ်ခုလည်းဖြစ်ပါတယ်ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါမောက်ခလဲရီစပါတိုက
She's gone crazy. She's a very angry person.
So far, Trump's problem is going
ထရန့်ရဲ့ပြဿနာက Haley ရဲ့မဲတွေကိုမစုစည်းနိုင်တာပါ။ Republican မဲလို့ခေါ်လို့ရမလားမသိပေမဲ့ Haley ကိုထောက်ခံသူတွေရဲ့မဲအများစုလည်းတူရဖို့လိုပါတယ
်။လက်ရှိမှာတော့ Republican Party တွင်ရွေးကောက်ပွဲတွေမှာ Haley ကိုမဲပေးသူတွေကိုဆွဲဆောင်ဖို့ Trump မဲဆွယ်စည်းရုံးရေးအဖွဲ့ကဥတီလှုံ့ဆော်နေတာမတွေ့ရပါဘူး။အကျိနဲ့ရှင်ပြန်ရတဲ့ရွေးကောက်ပွဲမှာဒီထောက်ခံသူတွေကလည်းရွေးကောက်ပွဲနေ့မှာအပြောင်းအလဲကိုဖြစ်စေမှာပါခင်ဗျာ
။ကိုငင်းချံပြောပြပေးခဲ့တာပါရှင်။အခုတော့ဤပညာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။ကယ်လီဖိုးနီးယားပြည်နယ် UCLA တက္ကသိုလ်ကမော်လီကျူးဆိုင်ရာဇီဝအင်ဂျင်နီယာမာရက်ခါမာရီဇာတီထွင်လိုက်တဲ့ TB အဆုတ်ငါယောဂါရှိမရှိစမ်းသပ်တဲ့နည်းဟာလက်ရှိနီးစနစ်တွင်လည်းမှန်ကန်တဲ့အဖြေထုတ်မပေးနိုင်သေးတဲ့ပြဿနာကိုဖြေရှင်းပေးနိုင်တော့မှာဖြစ်ပါတယ်။ VOA သတင်းတောက်ဂျင်းနာဒူလွတ်ပေးပို့တဲ့သတင်းဆောင်မကတော့ဒေါခင်မျိုးသက်ကပြောပြထားပါတယ်ရှင်
။ Bronte နိုင်ငံသူ Murray Kamarisa ဟာ Los Angeles UCLA တက္ကသိုလ်က Molecule ဆိုင်ရာဇီဝအင်ဂျင်နီယာပါ။သူက TV ပေါ်ရှိမရှိရိုးရှင်းပြီးအသေးချာသိနိုင်တဲ့နည်းကိုထွန်းပါတယ်။ရေနဲ့ရောလိုက်ရင်ပြစ်ချွဲချွဲဖြစ်လာတဲ့ဒီအမှုန့်ကိုလူနာရဲ့တရွေးဒါမှမဟုတ်သွေးနဲ့ရောတာနဲ့နာရီပိုင်းအတွင်းမှာပဲဆုတ်နာရောဂါဖြစ်စေတဲ့ bacteria ပါမပါတိနိုင်တယ်လို့ပြောပါတယ
် The genesis of this whole project was the concept of taking something that
ဒီသူတွေကအဓိကရင်ခံချက်ကဘက်တီးရီးယားတွေစားမဲ့ပစ္စည်းမျိုးအခုစမ်းသပ်မှာကတော့သကြားပေါ့နော်ဒါကိုအသုံးဖို့ပါပြီးမှဇီဝထောက်လန့်စက်ကိုတင်းပြီးတော့အလုပ်ဖြစ်မဖြစ်ကြည့်ရပါတယ်တကယ်လည်းအလုပ်ဖြစ်ပါတယ
်အခုသုံးနေတဲ့ TV ပိုးရှိမရှိစမ်းတဲ့နည်းတွေဟာအလုပ်မဖြစ်ပါဘူးအဖြေစီရဖို့အတွက်သတင်းပတ်အတော်ကြာတဲ့အပြင်တင်ကင်ဆာရှိမရှိစစ်တာလိုမျိုးမှားလဲမှားနိုင်ပြီး molecules ကိုစစ်တယ်လို့ဈေးလဲကြည့်တယ်လို့ UCLA သိပ္ပံဌာနအကြီးအကဲ Tracy Johnson ကပြောပါတယ
် She's focused on making that dye more specific and brighter
သူကဒီစမ်းသပ်မှုမှာပို့ပြီးတော့တောက်ပပနဲ့သိစိတ်မရအောင်အယောင်ဆိုးပြီးတဲ့ကိစ္စကိုတေချာလုပ်ထားပါတယ်။ဒါကြောင့်ရှုကနာလုံးဝေးလံခေါင်ဖျားဒေတာတွေက microscope တွေမှာပါသုံးလို့ရပြီးပိုးရှိမရှိစမ်းပေးနိုင်ပါတယ်။ဒါကြောင့်ဒါကတကယ်အပြောင်းအလဲကြီးတစ်ခုပါ
။ Gamma Risa ကတော့ bacteria တွေရှင်သန်နေတာဒါမှမဟုတ်တည်နေတာကိုပါသူ့ရဲ့နေကပြနိုင်တဲ့အတွက်ဒီလိုယောဂါကူးစက်မှုရှိမရှိခွဲကြရမှာအထောက်ကူရတယ်လို့ပြောပါတယ်။ကုသမှုအတွက်လူနာကဘယ်လောက်တုံ့ပြန်မှုရှိတယ်ဆိုတာကိုပါအမြန်သိအောင်လုပ်ပေးတဲ့အပြင်သူ့ရဲ့နေကဈေးမကြည့်ဘူးလို့ပြောပါတယ်
။ The powder that we make is very cheap to make. Especially when you make it on a grand scale, it's going to be less than $1.
အများကြီးထုတ်မယ်ဆိုရင်ပို့ပြီးတော့တက်ပါတယ်။တစ်ခါစမ်းဖို့အတွက်ဆိုရင်ဒေါ်လာတောင်းမှမကြပါဘူးရှင
်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စစ်တမ်းအရ2022မှာအဆုတ်နာယောဂါနဲ့ကမ္ဘာတလွှားတည်ဆုံးရသူဟာ 1.3 သန်းရှိပါတယ်။ကာမာရီဇာကတော့သူ့ရဲ့စမ်းသပ်တီထွင်မှုကဒီယောဂါနဲ့တည်ဆုံးသူတိတိတသာရော့သွားနိုင်အောင်လုပ်မယ်လို့မျှော်လင့်နေပါတယ်
။ဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ VOA American အတိုင်းမနေ့ကရေဒီယိုရုပ်သံအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 11.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1595တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊ညှော်လင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေက ရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2024ခုနှစ်ဇူလိုင်လ4ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီနဲ့အားကစားအစီအစဉ်တို့ကိုနောက်ပိုင်းမှာတင်ပြပေးပါမယ်။အခုရေဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ပါရှင်။TNL ရဲ့ဒုတိယလှိုင်းစစ်စင်ရေးဟာတခြားတော်လှန်ရေးအင်အားစုတွေနဲ့အတူနယ်မြေတွေတိုးချက်သိမ့်ပိုက်လာတာနဲ့အမျှစစ်ကောင်စီဆက်လက်ရည်တည်နိုင်ရေးအလားအလာနှဲလာတယ်လို့သုံးသပ်မှုတွေရှိလာပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီသမရဟောင်းဦးသိန်းစိန်နဲ့မကြာသေးခင်ကတွေ့ဆုံရမှာဒီအခြေအနေတွေကိုဆွေးနွေးခဲ့ကြဟန်ရှိတယ်လို့လည်းယူဆနေကြပါတယ်။ဒီအကြောင်းဒီသတင်းပတ်အယ်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဥအောင်လွင်ဦးနဲ့ဥကျော်စံသားတို့ဆွေးနွေးထားကြပါတယ်ရှင
်။တဲ့ပွဲတွေကြောပြန်ဖြစ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြပါတယ်။အခုအဓိကတော့ဒီမြောက်ပိုင်းညီနောင်သုံးဘွယ်တွေက TNL နဲ့စစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတာပေါ့နော်။ဟို TNL ဘက်ကတော့တစ်တုံညာနှစ်ခွန်လော့ဆက်တွဲလို့တော့ပြောပါတယ်။ဆိုတော့ဒီတိုက်ပွဲတွေပြန်ဖြစ်ရတဲ့အကြောင်းရင်းဟာအဓိကဘာကြောင့်ဖြစ်တယ်လို့ဦးကျော်စံသာသုံးသပ်နိုင်လဲ
။အစကတည်းကအပြစ်ခတ်ရဆဲညီနောင်မဟာမိတ်သုံးဘွယ်နဲ့စစ်ကောင်စီရဲ့ကြားမှာအပြစ်ခတ်ရဆဲခဲ့တာဟာသူတို့နှစ်ဖက်လုံးကလုံးဝကြည်ကြည်နဲ့နဲ့အပြစ်ခတ်ရဆဲလို့ပြောလို့မရပါဘူး။တရုတ်ကလက်လင်ချူပေးလို့သဘောတူလာရတဲ့ပြစ်ခတ်ရဆဲလို့ပြောမှဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ကတော့သူတို့ဒီနယ်စပ်ကုန်သွယ်ရေးကိုဖွင့်ကျင်တယ်အဲဒါကြောင့်ပြောဝင်မင်းတို့လောက်ရောက်တဲ့အချိန်မှာတော်ပြီးဆိုပြီးတော့ရခိုင်ကြဖြစ်တယ်။အစကတည်းကသူမိစိန်ပြခဲ့တဲ့သဘောအဲ့ဒီမှာကျတော့တော်တော့ဆိုပြရလိုက်ရတယ်။အဲ့လိုရလိုက်ရပေမဲ့လည်း TNL နဲ့ AA ကသူတို့လူကြီးနဲ့ခီးခီးမပေါက်မြောက်ခဲ့ဘူးသူတို့လူရင်းနဲ့နေမြေအလုံးများတော့ရခိုင်ကတော့ဟိုဘက်မှာဆက်ပြီးတော့တိုက်နေတယ်ဆိုတော့ TNL ရလည်းအစကတည်းကဒီဟာကိုတိုက်ချင်နေတာတကယ်ကဲပါပဲတစ်ဖက်မှာစစ်ကောင်စီကလည်းပဲတရုတ်ကတိုက်တွန်းလို့သာနေဆက်ကုံတွေကိုဖွင့်ပေးရတယ်လို့ရတယ်အဲ့ဒီနေဆက်ကုံတွေကသူထိန်းချုပ်နိုင်တဲ့အပေါ်မရှိတော့ဘူးခါမအဲ့ဆိုတော့ဒါကိုလည်းမချင်းနဲ့ဘူးမချင်းနဲ့ပဲအပြင်အဲ့မှာ TNL နဲ့ PDF တွေပေါင်းပြီးတော့သူ့ကိုဆက်တိုက်ရမှာကိုလည်းသူစိုးရင်တော့ကျူတင်ပြီးတော့ကာကွယ်တဲ့နေသူကဘုံကျဲတာတိုက်ခိုက်တယ်ရှိတော့ TNL နေပြီးမှလို့လား TNL ကပြောမှာပေါ့တကယ်ကိုကြည့်သူတို့ကစပြီးဖောက်တာခင်ဗျားတို့သူတို့မဟန်တာနဲ့ကျွန်တော်လည်းပြန်ကာကွယ်မဆွေးပြန်တိုက်လာတာဖြစ်ပါတယ်အဲ့ဒါတဖြည်းဖြည်းဖြည်းနေတဲ့သိမ့်လာတယ်ဆိုတော့ပြောပါတယ်တကယ်တော့ညီညာရေးသဘောတူညီမှုမရဘဲနဲ့အပြစ်ခတ်ရဆဲဆိုတော့ဘယ်တော့မှတာရှိတည်မြဲနိုင်မယ့်ကိစ္စမဟုတ်ဘူးလို့ထင်ပါတယ်ဒါကျွန်တော်တို့အန်အော်ရလည်းမဟုတ်ပါဘူးလူတိုင်းဟာကျူတင်တွက်ဆထားတဲ့အတိုင်းပြန်ဖြစ်လာတာပဲလို့ပြောမှဖြစ်ပါတယ်ကောင်လေ
ဟုတ်ကဲ့ပါဆိုတော့ဒီနေ့အမှဒီတရုတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တရုတ်ကအခုဒီအဖြစ်ခက်ရဆဲကိုသူကဆော့ဆော့ဦးကျော်စံသာပြောလို့ပေါ့နော်သူကဖိအားပေးပြီးလုပ်ခဲ့တာရှိတယ်ဆိုတော့ဒီနေ့မှာတရုတ်ရဲ့အခန်းကဏ္ဍနဲ့ပြောမယ်ဆိုရင်တတ်တိုက်ဆိုင်ဆိုင်ပေါ့နော်တိုက်ပွဲတွေပြန်ဖြစ်နေတဲ့အချိန်မှာပဲသမရဟောင်းဦးသိန်းစိန်တရုတ်ပြည်ကိုသွားပါတယ်ဆိုတော့ဒါရဲ့နောက်ကွယ်မှာလည်းဒီတိုက်ပွဲတွေဖြစ်နေတဲ့လက်ရှိပြစ်ခတ်ဒီမှာတရုတ်ကဟိုတစုံတရာဟိုဟိုဦးသိန်းစိန်ခန်းကဏ္ဍကိုထည့်သွင်းခြင်းမို့ရတယ်ဆိုတော့ခံမှန်းချက်တွေလည်းရှိပါတယ်ဆိုတော့ဒါဒီပုံမှာဦးကျော်စံသားအမြင်ဘယ်လိုရှိလဲ
လောကမှန်ပါတယ်တရုတ်ကဦးသိန်းစိန်ကိုဖိတာအကြောင်းပြချက်ကတော့သိလှတာပေါ့လေတကယ်တော့ဦးသိန်းစိန်ကဘာပဲပြောပြောရွေးကောက်ခံခဲ့ရတဲ့ခေါင်းဆောင်ဖြစ်တယ်နောက်ပြီးဦးသိန်းစိန်နဲ့အတူဟိုတုန်းကဝန်ကြီးဦးနူရရဲ့သမီးဒေါ်သန်းသန်းလည်းပါတယ်ဆိုတော့ဦးနူရလက်ထက်ကလုပ်ခဲ့တဲ့ညီညာဆိုတော့စင်တွဲနေထိုင်ရေးမူငါချက်အတွက်သူတို့အခမ်းအနားလုပ်တဲ့နေရာမှာဖိတာဖြစ်ပါတယ်နောက်ဦးသိန်းစိန်ကိုဖိတ်တဲ့ကိစ္စကပို့ပြီးတော့လေးနေတာကလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မြင့်မြောင်နိုင်ကိုအစိမ့်မပြုတ်ဘူးဆိုတဲ့သဘောပါပဲအစတုန်းကသူတို့လည်းပဲစစ်ကောင်စီကအာဏာသိမ်းလိုက်ကြတာသူတို့ NLD အစိုးရနဲ့ဆက်ဆံရေးပြည်လည်နေလို့သိမ်းတော့တရုတ်ကလည်းမလွှဲသာလို့သာခေါင်းနှိပ်ခဲ့ရတာတရားကောင်နဲ့တော့သူဆက်ဆံရမယ်ဆိုတဲ့သဘောရှိလို့သာခေါင်းနှိပ်ခဲ့ရတာလို့သူကပြောရပါတယ်သို့တော်လည်းပဲအဲ့နိုင်ငံတော်အကြီးအကဲအဖြစ်နဲ့ဗိုလ်ချုပ်မြင့်မြောင်နိုင်ကိုဘယ်တော့မှအစိမ့်မပြုတ်ခဲ့သလိုအခုခဏနာမှာလဲသူ့ကိုမဖိတ်ဘဲနဲ့သမရဦးသိန်းစင်ကိုဖိတ်တယ်ဆိုတော့သမရဦးသိန်းစင်နဲ့သူတို့ဟာနိုင်ငံခြားရေးဝန်ကြီးဝန်ကြီးနဲ့ဆွေးနွေးတယ် ဥသိမ်းစင်နေတဲ့နေရာမှာလာပြီးဆွေးနွေးရလို့သတင်းထွက်ပါတယ်။အဲ့ဒီထဲမှာသူတို့ဆွေးနွေးရမြန်မာနိုင်ငံကြီးလည်းဆွေးနွေးရလို့ပြောပါတယ်။ဒါစိတ်ပြီးတော့လင်းနေတယ်ဆိုတော့ပထမတစ်ခုကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုတရုတ်ကဘယ်လိုမှအဖို့ဝင်ကြထိုင်မှာမဟုတ်ပါဘူး။ဆိုတော့လူတွေသုံးသပ်ကြတာကလည်းဒီပို့ချုံကြီးမြောင်းထိုင်နေရာမှာအပြောင်းလဲလှုပ်ဆွေးခြင်းတဲ့သဘောတရုတ်မှာရှိနေလို့ထင်ကြတယ်။တရုတ်ကစစ်ကောင်စီကိုလုံးဝပုံအောထောက်ခံလို့လည်းပဲမဖြစ်နိုင်တော့တဲ့အခြေပုံအောပြီးတော့ပေးလို့တဲ့စစ်ကောင်စီကပြန်သိမ့်နေတဲ့အခြေအနေလူလူလက်ခံနေတဲ့အခြေအနေလည်းမဖြစ်တော့ဘူး။ဒါဖြစ်ရင်သူ့ကိုဆက်ထားရင်လည်းပဲတရုတ်ဆက်ဆံလို့မရနိုင်တဲ့အခြေအနေဖြစ်လာမယ်ဆိုတော့အကောင်းဆုံးနည်းကတော့ဥပဒေကြီးကတစင်းသူတို့ပြောပါလိမ့်မယ်စစ်ကောင်စီကိုပြန်လဲဖွဲ့စည်းဖို့တနည်းအားဖြင့်ပြောရင်ခေါင်းဆောင်အပြောင်းလဲလုပ်ဖို့ပေါ့လေ။အဲ့ဒီသဘောမျိုးနဲ့ညှိနှိုင်းတယ်လို့သုံးသပ်သူတွေကထွက်ကြပါတယ်။တကယ်လည်းဖြစ်နိုင်တယ်လို့ထင်တယ်ကျွန်တော်လည်းပဲ။ဘာကြောင့်လဲဆိုတော့အခုသူတို့တရုတ်ကသိဘေးကျန်းနေကြအရှင်နေဖြစ်နေတယ်ကြောင့်စတူရမလားနောက်ဆက်ဆူရမလားဆိုတော့မသိဘူးဆိုတော့အကောင်းဆုံးနည်းဟာသူတို့ဟာအဲပြောင်းလဲလုပ်နိုင်ရင်စစ်ကောင်စီကိုပဲဆက်ထားမှာပဲသူတို့စစ်ကောင်စီမထားရင်လည်းပဲတခြားလူစားထိုးမဲ့နေရာလည်းမရှိဘူး။ဘယ်သူ့ကိုအစားထိုးပြီးတော့တရုတ်ကဆက်ဆံမလဲ။မြန်မာနိုင်ငံသူရဲ့အကျိုးစီးပွားတွေတော့ရှိတာ။ NUG ကိုစစ်ကောင်စီနေရာမှာနိုင်ငံကိုပူဇော်ပြုတဲ့အစိုးရဖြစ်နေအသိမှတ်ပြုဆက်ဆံလဲမဖြစ်သေးဘူး။ဆိုတော့အဲ့ဒါဘုံမျိုးဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စမှာအလိုအပြောင်းလဲလုပ်ဖို့ညီနိုင်ခဲ့တာဖြစ်လိမ့်မယ်လို့လူတွေကတွက်ကြပါလိမ့်မယ်။ဟ
ုတ်ကဲ့ဆိုတော့ဒီတရုတ်ကဂျာဝင်ညှိပေးတဲ့အပြစ်ခတ်ရဆေးရည်ကလည်း9လလောက်ပဲခံသွားတာပေါ့နော်။အဲ့တော့ဒီခုကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေတချို့ပြန်ဖြစ်တယ်။ဒီချိန်ထဲမှာပဲဒီမြောက်ပိုင်းမှာမေးသုံးပွဲရဲ့အေးရလည်းဟိုရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်။နယ်မြေတော်တော်များများကိုလည်းတိမ့်နိုင်တယ်။ဒီချိန်ထဲမှာပဲချင်းပြည်နယ်မှာဆိုလဲ KI ရဲ့နယ်မြေတော်တော်များများကိုတိမ့်နိုင်နေနေထားမျိုးတွေရှိနေဆိုလက်ရှိဒီစစ်ရေးနိုင်ငံရေးအခြေအနေတွေကဟိုဘလို့အလားအလာတွေထွက်လာနိုင်မယ်လို့မြောက်ဥကျစံသာသုံးသပ်လဲ။
အခုတိုင်းနိုင်ငံရေးအခြေအနေကတော့စစ်ကောင်စီဘက်ကကြည့်မယ်ဆိုရင်တော့စစ်ကောင်စီဒီခုနကောင်လူမျိုးပြောတဲ့နယ်မြေအများအပြားကိုတော်လှန်ရေးအင်အားစုတွေတိုင်းရင်းသားအင်အားစုတွေကသိမ့်ပိုက်ထားတာဖြစ်တော့သူတို့ပြန်လဲသိမ့်ပိုက်နိုင်တဲ့အခြေအနေတော့မရှိတော့ဘူးသူတို့ဟာသုံးသပ်သူတွေကလည်းပဲစစ်ကောင်စီဟာစီအပြင်လုံးလုံးဆုံးနေရင်ဆုံးနေမဟုတ်ရင်သူတို့အတွင်းမှာပြိုကွဲနိုင်တဲ့အခြေအနေဖြစ်လာနိုင်တယ်ဆိုပြီးသုံးသပ်ကြပါတယ်။သူတို့ကပြောတဲ့အချိန်မှာချင်းမှလည်းပဲဒီနေ့တင်းလာနေမနဲ့မှာပဲမတူပီကိုTim Brotherhood ညနောင်ဖွဲ့ရသိနေဆိုရသတင်းထွက်လာ yes ခုနရခိုင်ဘက်မှာလည်းပဲတော်တော်ပြင်းပြင်းထန်ထန်ဖြစ်နေပြီတောင်ပိုင်းအစည်းသူတို့ကသိတယ်သူတို့ဆက်သိကြမှာပဲလာတူဆိုပဲ TNL ဆိုမိုးကုတ်တောင်ရောက်နေပြီမိုးတော်ကအဲ့ဘာလဲမင
်းတို
့ပေါ်တဲ့ပြင်မန်လေးမှာတော့ PDF နဲ့စကောင်စီရမှာဒီပခါဖြစ်တဲ့ဆိုဒီနေ့ပဲသတင်းထွက်လာဆိုတော့တော်တော်လေးအချိန်နေဆူနေပြီဖြစ်ပါတယ်ဆိုတော့စကောင်စီဟာဒီပုံစံတိုင်းအပြောင်းလဲမလုပ်ဖဲဆက်လက်ရလောလုံးဝမဖြစ်တော့တဲ့အခြေအနေလို့သုံးသပ်ကြပါတယ်ပြန်နိုင်လာဖို့ဆိုတော့အဝေးကြီးပေါ့
ဟုတ်ကဲ့ဆိုတော့အခုလောလောလတ်လတ်ကတော့ဒီနိုင်ငံရေးရစစ်တပ်ကလည်းအရေးဟိုကလည်းအရေးမလာသလိုဒီဟိုစစ်ပက်ရေးရမှာဆိုလို့ရှိရင်တော်တော်အရေးနှိမ့်လာတာမျိုးတွေတွေ့ရတယ်ပေါ့နော်ဒီလိုအခြေအနေမျိုးမှာဟိုချက်ချင်းလန်ငင်အပြောင်းလဲရလက်တလောမဖြစ်နိုင်သေးရင်တော့မှာပဲပေါ့နော်အခြေအနေအတိုင်းတာတွေရရှိအောင်မှာဆိုတော့ဒီကြားထဲမှာခါးစည်းခံရတဲ့ပြည်သူလူထုရဲ့အခြေအနေရောဟိုဘလောက်တိကြကြခံနိုင်မယ်အခုဆိုရင်ပဲဟိုဟိုနိုင်ငံထဲမှာစံပြတ်တယ်ဟိုစားကုန်ပြတ်တယ်ဆိုတဲ့ဟာမျိုးတွေကိုယ်စင်းလုံးကြီးရဆိုတဲ့ပြဿနာမျိုးတွေကြုံနေရပြီဆိုတော့ပြည်သူလူထုဘက်ကကြည့်ပြန်ဆိုရင်ရောဘလောက်ကြကြတောင့်ခံနိုင်မယ်အခြေအနေမျိုးရှိလဲ
အဲ့ဒါဝန်ထဲစရာအကောင်းဆုံးပါပဲဒီဘက်ကဖြစ်တဲ့စစ်ပွဲဖြစ်တဲ့ဆိုရင်ဒါအများဆုံးပြီးသွားရင်အကောင်းဆုံးပေါ့လေအဲ့လိုမဟုတ်ဘဲစစ်ပွဲတိုက်ပွဲတွေတာရှည်လာလေပြည်သူလူထုကဒုက္ခရောက်နေပါပဲကောင်းနေကောင်းနေနာပြောသလိုပဲစီးပွားရေးအခြေအနေတွေကြက်တဲ့ရန်ကုန်မန္တလေးနေပြည်တော်လောက်ကတော့ဘာပဲပြောပြောသူတို့မှတနည်းအားဖြင့်စဉ်းစားမှုတွေရှိနေသေးတယ်ဆိုစီးပွားရေးအဖက်ဖက်ချွတ်ချုံကြလိုက်သူစီမံကုန်စည်နှုန်းမြင့်တက်တာတွေအဆက်အသွယ်ပြတ်တောက်တာတွေအများကြီးဒါပေမဲ့သူတို့ကြံ့ကြံ့ခံရင်တချို့သုံးသပ်ကြတယ်မြန်မာနိုင်ငံစီးပွားရေးဟာနှစ်ခုပေါ့လေဒီတေဝင်စီးပွားရေးထက်တရားမဝင်စီးပွားရေးကစဉ်းစားလှုပ်ရှားနေရတဲ့အများကြီးဆိုတော့အဲဒီစီးပွားရေးလုပ်ငန်းတွေကမျိုးပြဒေသတွေမှာလည်းလက်ပတ်မှုတွေကတော့ရှိတယ်။န
ည်းနည်းကြားခံတ
ာ။ဒါပေမဲ့အကြခံတဲ့အဲ့ဒါနဲ့လူတွေကပတ်စံတွက်နိုင်လို့ရစနိုင်တယ်။ဒါပေမဲ့နယ်မြို့တွေမှာလူတွေနေလို့တော့မရတော့ဘူး။အကုန်လုံးထွက်ပြေးကြရတယ်။ရန်ကုန်ထွက်ပြေးရရခိုင်မှာဆိုလဲလူတော်တော်များများအကုန်လုံးထွက်ပြေးရတယ်။မပြေးနိုင်တဲ့လူကတော်ရွာတွေမှာဖြစ်လို့ငါပြငါထက်ပြတ်လည်နေနေနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့ဒီအခြေအနေကသိဝန်ထဲစရာကောင်းတဲ့အခြေအနေပါပဲပြည်သူလူထုဆက်ပြီးတော့ခါစီခံမှာဖြစ်တယ်အဓိကအဖြစ်အဲ့ပြည်သူလူထုကိုအဓိကထားပြီးတော့စဉ်းစားမှာဖြစ်တယ်ပြည်ဒီနိုင်ငံရေးမှာ ဒီဒီမိုကရေစီရေးပိုင်းဆိုတာကတော့အဲ့တော့ဒီအလံဝေးတဲ့လောလောဆယ်မှာပြည်သူလူထုငတ်ပြတ်ဒုက္ခရောက်နေတာကိုပထမဆုံးဘယ်လိုကတည်ညမလဲနိုင်ငံတကာအတိုင်းအတိုင်းကလည်းပဲအခုပြောနေကြတယ်ဒီမြန်မာနိုင်ငံပြဿနာပြည်လဲရေးဟာရေးကြီးရမှာပြည်လဲရေးမှာပြည်သူလူထုရဲ့ဒုက္ခပြည်လဲဖို့ကိုအဓိကထားပြီးစဉ်းစားသင့်တယ်လို့ထင်တယ်နှစ်ဖက်လုံးကလည်းပဲကိုယ့်ပြည်သူတွေအတွက်ချင်းချင်းရမယ်ဆိုပြီးတော့စဉ်းစားသင့်တယ်ထင်ပါတယ်အခုကနိုင်ငံတကာကလည်းသူတို့သိပြီးတော့ဘူနီဖေးမပင်းနိုင်လာလားဘူရောက်ဘူနီဖို့အခက်အခဲတွေ့နေရလားဆိုတော့ဘေးစရာဖြစ်ပါတယ်အဲ့ဒ
ါဟုတ်ကဲ့လက်တော့ဒီနိုင်ငံတကာဟိုတခြားသူကိုယ်နိုင်ငံမဟုတ်ဘဲနဲ့တခြားပြည်ပမှာလည်းနိုင်ငံတကာအကြက်တဲရှိနေတာလည်းဟိုတစုံတရာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာရုံစိုက်မှုရောတာတွေလည်းရှိနေတာဟုတ်ဆိုတော့ဒီနေရာမှာနောက်ဆုံးတစ်ချက်မေးချင်တာဦးကျော်စံသာအခုဟုတ်ပြီကျွန်တော်တို့ကဟိုစီးပွားရေးလည်းမကောင်းနိုင်ငံရေးအခြေအနေနဲ့နိုင်ငံရေးအကြက်တဲအာဏာသိမ်းပြီးနောက်ပိုင်းကလေးကတော်တော်ပြဿနာတက်နေတယ်အခုစီးရေးရတဲ့ဒတိုင်းပြည်လုံးမှာနေရာတိုင်းလိုလိုတိုက်ပွဲတွေဖြစ်နေကြတယ်ဆိုတော့ဟိုဖက်ဖက်ကအခြေမလာတဲ့အခြေအနေမျိုးပေါ့ဆိုတော့မြန်မာနိုင်ငံရှေ့လာလာရောမြေဟိုကိုမျောမှန်းနိုင်လောက်တဲ့အတိုင်းအတာမှာဘလောက်ထိဟိုအလားလာကောင်းနေမြောမန်းမိလေဦးကျန်သာ
လောလောဆယ်မြောမန်းနိုင်တဲ့အခြေအနေကတော့အလားလားကောင်းတာဆိုတာအဲစစ်ကောင်စီအင်အားချင်းနဲ့လာပြီးတော့တော်လိုင်းအင်အားစုတွေတိုင်းရင်းသားအင်အားစုတွေဘက်ကအင်အားသာလာတယ်ဆိုတော့ဒီဟာကိုကြည့်ရင်ဒါဖက်ကတော့ကောင်းတယ်ဆိုပြီးတော့ထင်ကြတာပေါ့လေအာနာရှင်စနစ်စစ်အာနာရှင်စနစ်ဒဏ်ကလွတ်ကင်းတော့မယ်လို့လူတွေမျောပြောလင်းကြတယ်ဒါတပိုင်းပေါ့လေဒါလည်းပဲလုံးဝအကောင်းကြီးတော့မဟုတ်ပါဘူးဖြစ်လာနိုင်တဲ့ scenario ကတော့အဲ့ဒီထင်းချင်းတွေကတော့ညညွတ်ကြရလားဆိုတယ်ပဲမေးစရာဖြစ်တယ်ဆိုတော့အဲ့ဒီဟာတက်ကောင်စီပြိုလဲသွားတယ်ပြတ်သွန်းသွားတယ်အစားထွက်တစ်ခုဖြစ်တယ်ဆိုတော့အဲ့ဒီမြန်မာပြည်သူလူထုကအခုများသောအားဖြင့် democracy ရေး federal ရေးဘာညာပြောနေရတယ်အဲ့လောက်ထိကတော့ဖြစ်လာပါတော့အများကြီးညှိနှိုင်းရအောင်မှာဖြစ်ပါတယ်အဓိကအရေးဆိုပြည်သူလူထုရဲ့ဒုက္ခကိုဖြေရှင်းနိုင်ဖို့ပါပဲဆိုတော့နိုင်ငံတကာသောကပြောခဲ့တဲ့အတိုင်းပဲနိုင်ငံတကာအကူအညီကိုလည်းပဲအဓိကဒါကိုဦးစားပေးပြီးစဉ်းစားသင့်ပါတယ်အခုလောလောဆယ်ဖြစ်နေတာကတော့နိုင်ငံတကာကလည်းပေးမယ်ဆိုရင်ပထမဆုံးလူကစစ်ကောင်စီကတဆင်ပေးရမယ်ဘယ်သူမှမပေးကြညာဘူးအယုံကြည်လည်းမရှိကြဘူးစစ်ကောင်စီကတော့အဲ့ဒီသူတို့သွားဖို့လာဖို့ကလည်းအခက်အခဲရှိတယ်အဲ့ဒီမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအောင်ပြည်သူလူရဲ့ဒုက္ခပိုပြီးတော့ဖြစ်နေဆိုတော့ကျွန်တော်ကပြည်သူလူထုဆက်သနိုင်တဲ့အခြေအနေအများဆုံးဖြစ်ပါစေတိုက်ပွဲပုံမှန်အခြေအနေရောက်ဖို့ကတော့တိုက်ပွဲပြီးသွားတောင်မှပြန်လဲထူထောင်ရသိအချိန်ကြောင်းမှဖြစ်ပါတယ်ဆိုတော့လူလူကသိပြီးတော့ငပြတ်စုပ်ပြတ်ဆက်နေရပြီနဲ့မှာပေါ့အဲ့တချို့ရန်ကုန်မှာစားသောက်နေရတာတော့ကိုကြည့်ပြီးတော့အချိန်နေကောင်းတယ်လို့တော့တွေ့လို့မရဘူးပေါ့လေအဲ့ဒါကတော့ဒါပေမဲ့အများစုကအဲ့လိုဒုက္ခရောက်နေတယ်ဆိုတော့အဲ့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုရေးဆိုတာခက်လှမ်းလှမ်းခက်ဝေးဝေးမှသာမြန်မာဖြစ်ပါတယ်သို့တော်လည်းပဲလောလောဆယ်ပြည်သူတွေအတွက်ထပ်ပေါက်အစဲရှိပေါက်ရရှိပွားအရေးကြီးပါတယ် NLD လက်ထက်တုန်းကလည်းပဲဒီမိုကရေစီဥတီရက်တမမရောက်ခဲ့ဘူးဆိုပြောရပါတယ်စစ်ကောင်စီက2000ဖွဲ့စည်းပုံများစစ်တပ်ကြီးစိုးတဲ့နေရာမှာဖိနှိပ်ချုပ်ချိန်မှုအောင်မှလမ်းမှားပြီးတော့တိတ်မရွေးခဲ့ဘူးလို့ပြောပါတယ်ဆိုတော့အခုဖြစ်လာရင်တော့အဲ့ဒီအခြေအနေမျိုးတွေနဲ့လုံမြောက်ပြီးတော့ပြည်သူလူထုလည်းပဲသက်သာဆက်ရှိပြီးတော့လမ်းပွင့်နိုင်တဲ့အခြေအနေဖြစ်ဖို့ပဲမျှော်လင့်ရပါတယ်ဖြစ်မဖြစ်ကတော့ကျွန်တော်စောင့်ကြည့်အောင်ပါဟုတ်ကဲ့
ကျေးဇူးတင်ပါတယ်ကျော်စံလား
ညောင်းပါတယ
်
ခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်လူငယ်တွေရဲ့အနာဂတ်မှာဆက်လက်လှုပ်ဆောင်ရမယ့်အရာတွေအများကြီးရှိတဲ့အတွက်အခက်အခဲအချက်တွေကြုံနိုင်အားမငယ်ပဲဆက်ကြိုးစားကြဖို့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေနိုင်ငံတကာပညာသင်တော်စုတွေနှစ်ချိန်တိုင်ရခဲ့တဲ့ခရင်လူငယ်လေးယူချင်းစိန်ကပြောပါတယ်အထောက်ထားမဲ့ဒုက္ခသည်ဘဝကနေကမ္ဘာထိပ်တန်းနိုင်ငံနှစ်ခုကပညာတော်သင်စုတွေရခဲ့တဲ့ခရင်လူငယ်လေးယူချင်းစိန်ကဘလောက်ကြိုးစားခဲ့ရလဲတစ်ဖက်မှာလည်းပြည်တွင်းကပဋိပက္ခတွေကြောင့်ထွက်ပြေးလာရတဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကသူတွေကိုဘလို့တွေအကူအညီပေးနေလဲဆိုတာကိုမက်ခင်လေးကယူချင်းစိန်နဲ့ဆက်သွယ်ပြီးစကားပြောထားပါတယ်ရှင
် Hello အားလုံးပဲမင်္ဂလာပါနော် Generation Z ဆိုတဲ့စီစဉ်လေးကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်လေးမှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေပြီးတော့နိုင်ငံတကာပညာတော်သင်စုတွေရအောင်ကြိုးစားတည်ဆောက်ခဲ့တဲ့လူငယ်လေးတယောက်ကြောင့်လည်းမိတ်ဆက်ပေးခြင်းပါတယ
်အားလုံးပဲမင်္ဂလာပါကျွန်တော်နာမည်ယူဂျင်းလို့ခေါ်ပါတယ်ကျွန်တော်ဒီ Mark State University လို့ခေါ်တဲ့အဲတက္ကသိုလ်မှာပေါ့နော်ဆက်ပြီးဆိုင်မှာရှိရဲ့တက္ကသိုလ်မှာကျွန်တော် Master Globalization and Development Studies အာဒီကျွန်တော်ကျောင်းပြီးသွားပါပြီဒီကတော့ကျွန်တော်ရဲ့ကျောင်း ဖြစ်ပါတယ်
။ကဲတော့လေယူချင်းကရန်ကုန်အင်းစိန်မှာအသက်13နှစ်ထိနေခဲ့မှုတယ်။ဒါပေမဲ့2000ရွှေဝါရောင်ဒေါ်လာဖြစ်တဲ့အချိန်မှာပဲ KNU ရှိတဲ့နေရာကိုမြန်မာစစ်တပ်ကထိုးစစ်တွေဆင်တယ်။အဲ့ဒီခါကျတော့ဒီကရင်လူမျိုးဖြစ်တဲ့ယူချင်းတို့ရဲ့မိသားစုဝင်တွေကတယောက်ကနေပြီးတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဝင်ရောက်ပြောဆိုတာမျိုးတွေဖြစ်လာတယ်။အဲ့တော့သူတို့တမိသားစုလုံးရန်ကုန်မှာဘလို့မှနေလို့မရတဲ့အဆုံးမှာထိုင်းမြန်မာနေဆက်ဒုက္ခသည်စခန်းကိုဖျက်ပြေးဖို့အတွက်သူတို့တွေပြင်ဆင်လာရအောင်။အဲ့ဒီမှာယူချင်းကဘာတွေးမိလဲဆိုရင်ကကြတော့ဒါကရင်တဘုံမျိုးရှိတဲ့နေရာလေငါတို့ကဘာလို့သွားရမှာလဲဆိုပြီးသူကတွေးမိတယ်တဲ့။
ဒီငယ်တော့ကသင်ခဲ့တဲ့ဟာပေါ့နော်။အဲဒီမြန်မာနဲ့ထိုင်းတမိုင်းဆိုလားမသိဘူး။စာအုပ်အစိမ့်အောင်လေ US ဂျင်းထူတဲ့စာအုပ်ပေါ့နော်။အဲ့ဒီစာအုပ်မှာဆိုလို့ရှိရင်ဒီထိုင်းမကောင်းကြောင်းနေပြောရဲပြီးတော့ KNU မကောင်းကြောင်းနေပြောရဲတဘုံကောင်းဆောင်ပုံများဆိုပြီးပြောရဲပေါ့နော်။ဆိုတော့အဲ့ဒီက information တွေကြောင့်မလို့ဟိုကျွန်တော်ကအဲ့လိုပေါ့နော်ဟိုတဘုံဆိုပြီးတော့ထင်တာ
။ KNU မျိုးကိုယ်တိုင်က KNU ကိုကရင်တဘုံလို့သတ်မှတ်ထားတဲ့ပညာရေးစနစ်ကနေပြီးတော့နေဆက်ဒေတာကိုရောက်သွားတဲ့အချိန်မှာသူတို့စင်ခေါ်မှုတွေကတော့အများကြီးပဲလေ
။ဟိုမြန်မာပြည်လိုမျိုးအခန့်တော့ဘယ်ကောင်းမလဲပေါ့နော်။ဟို warden ဟိုတခါလေးကြလို့ရှင်ဝါနဲ့သားနဲ့ပေါင်းထားတော့တခုကလုံးနဲ့တခုကပြားရဲဆိုတော့ဖိနာရီဘာရီတော့ရှိရပေါ့
သူကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကိုရောက်သွားတဲ့အချိန်မှာစေချော်တက်လူငယ်လေးမလားအဲ့ခါကျတော့သူ့ရဲ့စိတ်ထဲမှာဆက်ရွှေ orientation ကလည်းဖြစ်လာပြီဖြစ်လာတဲ့ခါကျတော့ဒိန်တူချင်းကိုပို့ပြီးတော့ chicken ဆုံးမှတ်တယ
် Korean တိုင်းဝိုင်းနဲ့ကြီးလာတဲ့ခါကျတော့လိန်တူချင်းချစ်တာဆိုတာကဟိုအပြစ်ကြီးတယ်နော်ဟိုငရဲမှာထာဝရလောင်ကျွမ်းရမယ်ဆိုရဲဟာမျိုးတွေတင်လာတဲ့အခါကျတော့ကျွန်တော်တော့ mental illness ဖြစ်နေပြီလားဆိုပြီးတော့ကျွန်တော်အဲ့လိုမျိုးခံစားရတယ်ကွာဘာလို့လဲဆိုတော့ဟိုစိတ်ကစားရပါတယ်ဖြစ်လာတယ်ဆိုလို့ရှိရင်အဲ့ဒီအပိုင်းကိုကျွန်တော်လုံအောင်ပိတ်ထားပြီးတော့အာကျွန်တော် violin တင်တယ် being volunteer လုပ်တယ်အကဲမြမကင်း current student network group ပေါ့နော်အဲ့မှာ volunteer လုပ်တယ်ကျွန်တော်ဟိုတိုးတက်ရတိုးတက်ကြောင်းပဲလုပ်ခဲ့ပုံမူရေးစီဝါတွေအရှိတယ်ဒါမဲ့အဲ့ဒီနောက်မလိုက်ပဲနဲ့ကျွန်တော်ဖတာကျွန်တော်ဒီတောင်ပေါ်တက်ပြီးတော့ violin တီးခဲ့တာမျိုးတွေလုပ်ခဲ့တယ
်လူတိုင်းကလေဘဝမှာအခွင့်အလမ်းကောင်းတစ်ခုတော့ရတတ်ကြတာပဲ
မှာပေါ့နော် ACU ဆိုရဲ Australian Catholic University ဆိုရဲအကြောင်းက onlineDiploma တင်ပေးရရှိတယ်။Liberal Studies Diploma ပေါ့နော် online သူတို့ပေးရယ်ကျွန်တော်နှစ်ခါလျှောက်တယ်ပြန်ထွက်ရတဲ့အခါကျဒုတိယနှစ်မှာကျွန်တော်ပါသွားတယ်
။ဒီ Diploma ကပဲယူချင်းဘွားလှည့်ပြောင်းရင်းအများကြီးဖြစ်သွားခဲ့တယ်လေ။သူ့ရဲ့အိမ်မက်တစ်ခုဖြစ်တဲ့ Bachelor Degree ကိုရဖို့အတွက်သူဟောင်ကောင်ကနေပြီးတော့ပညာတော်သင်ဆူရခဲ့တယ်။ကျောင်းပြီးတာနဲ့တကယ်နဲ့ယူချင်းကလည်းမြန်မာပြည်ချက်ချင်းပြန်လာတယ်။ပြန်လာပြီးတော့သူလိုပဲဒုက္ခရောက်တဲ့ဒုက္ခသည်တွေအတွက်သူကူညီပေးမယ်ဆိုတဲ့စိတ်နဲ့ UN တောက်ခံအဖွဲ့အစည်းတစ်ခုမှဝင်ခဲ့တယ်။ဒုက္ခသည်တွေဆောင်ရွက်ပေးတဲ့အဖွဲ့အစည်းတွေနဲ့သူကချိတ်ဆက်ပြီးတော့အလုပ်လုပ်ခဲ့တယ်။အဲ့လိုလုံနေတဲ့အချိန်မှာပဲမထင်မှတ်တဲ့အလှည့်ပြောင်းတစ်ခုကိုကြုံတွေ့ခဲ့ရတယ်။ဒါလည်းသူတယောက်တည်းမဟုတ်ပါဘူး။တနိုင်ငံလုံးကျင်းနေရတာ
။အဲ့တော့အဲ့ဒီနေ့ကကျွန်တော်လုံးဝမမေ့ရတဲ့နေ့ပေါ့နော်။ဘဝမှာဒါပထမဦးဆုံးပဲ like အဖွာတို့နော်အတော်တို့ပြောခဲ့တဲ့ story ပဲကြားဘူးတာ။ဒါကတော့ကိုယ်တိုင်ခံစားလိုက်ရတဲ့ခံစားချက်ပေါ့နော
်။ချင်းရလေဒီလက်လက်ကန်ဖွဲ့ရင်းနဲ့ချိတ်ဆက်ပြီးတော့အစဉ်ခံစားရေးရတဲ့အလုပ်ကိုသူလုပ်နေတာဆိုတဲ့အခါကျတော့သူတို့ရန်ကုန်မြို့ကြီးကမလုံခြုံတော့အဲ့တော့နောက်ဆုံးမှာတော့သူကလည်းဒုတိယအကြိမ်ဒီထိုင်းမြန်မာနယ်စပ်ကိုထွက်သွားရဖို့အကြောင်းကြီးကဖန်လာပြန်တာပေါ့အဲ့ဒီမှာလည်းသူဒုက္ခသည်တွေအတွက်အကူအညီပေးတဲ့အလုပ်တွေကိုသူလုပ်ခဲ့တယ်ဒါပေမဲ့လည်းသူအခက်အခဲတွေအများကြီးကြုံခဲ့ရတယ်ပြည်ပြည်မှုတွေနဲ့ကြုံလာတဲ့အခါမှာယူချင်းကပညာရေးကိုပဲထပ်ပြီးတော့ထွက်ပေါက်ဖြစ်နေရွေးလိုက်တယ်နယ်သာလန်အကြောင်းကိုသူလှမ်းပြီးရှောက်လိုက်တယ်ရှောက်လိုက်တဲ့အခါမှာ2022ခုနှစ်မှာဝဲလုံပညာဘွဲကိုတက်ရောက်ခွင့်ရခဲ့တယ်ဒီလိုမျိုးကိုအတွက်ရောနိုင်ငံအတွက်ပါအောင်မြင်အောင်ကြိုးစားခဲ့တဲ့ယူချင်းစိန်ကသူ့လိုပဲကြံခဲ့တဲ့ဒုက္ခသည်စခန်းကလူငယ်လေးတွေအတွက်ရောမြန်မာပြည်မှာရှိနေတဲ့လူငယ်လေးတွေအတွက်ရောအားပေးစကားပြောထားသေးတယ်
အားမငယ်ပါနဲ့စိတ်တမကြပါနဲ့ကျွန်တော်လုပ်စရာအများကြီးရှိပါသေးတယ်ကိုတော့ကိုထွင်းမှာတကားကြီးအများကြီးရှိပါတယ် light ဖွင့်မှာကိုထွင်းထားတဲ့တော့နဲ့ဒီတကားနဲ့ပွင့်သွားရဆိုရှင်ကိုအတွက်လမ်းကြောင်းကတော့အများကြီးပွင့်သွားပါလိမ့်မယ
်ရှေ့တစ်ဘက်ဒီမှာလည်းလူငယ်တွေအကျိုးရှိစီမဲ့အစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်အဲဒါကြောင့်မို့လို့ generation Z အစီအစဉ်ကိုစောင့်မျှကြည့်ရှုဖို့မမေ့နဲ့နော်
အခုတော့သတင်းဖတ်ရှင်အက္စာအစီအစဉ်ကိုထုတ်လွှင့်ရမယ့်အလှဖြစ်ပါတယ်ရှင်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံပူးရဲအင်ရှင်အဖြစ်ကျင်းပမယ်။2026ကမ္ဘာဖလားဘောလုံးပွဲရဲ့ final ကိုနယူးယောက်၊နယူးဂျာစီမှာကစားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရွေးချယ်လိုက်ပါတယ်။အခုလိုရွေးချယ်လိုက်တဲ့အပေါ်မှာဘောလုံးဝါသနာရှင်ပရိသတ်တွေရဲ့အမြင်တွေကိုကိုရန်နိုင်ကဒီသတင်းပါအက္စာကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။
2026ကမ္ဘာဖလားဘောလုံးပွဲဖိုင်နယ်ကိုတော့ New York New Jersey က MetLife ဘောလုံးကြီးမှာကစားတော့မှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကကြေညာလိုက်ပါတယ်။ American, Canada, Mexico သုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲပွဲစဉ်တွေကျင်းပမဲ့နေရာတွေကို Florida ပြည်နယ် Miami မြို့မှာ February 4ရက်နေ့ကကြေညာခဲ့တာပါ2026ကမ္ဘာဖလားဘောလုံးပွဲတွေကိုတော့ Canada နဲ့ Mexico နိုင်ငံတွေကအုပ်စု10ပွဲအပါအဝင်73ပွဲစီကျင်းပခွင့်ရခဲ့ပြီးတော့ channel ပွဲတွေကိုတော့ American နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။ဖွင့်ပွဲကိုတော့ Mexico နိုင်ငံ Mexico City က Aztec ကဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်ပြီးတော့ Mexico ဟာအခုလို American Canada တို့နဲ့၃နိုင်ငံပေါင်းပြီးတော့ကျင်းပခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ချိန်မြောက်အရှင်ဖြစ်ကျင်းပခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒီအရှင်၃နိုင်ငံရဲ့အဖွင့်ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောပါတယ်။ Quarter Final ပွဲစဉ်တွေကစပြီး Final အထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final လေးပွဲကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ်။ Semi Final နဲ့ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်။ကမ္ဘာဘောလုံးပွဲချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးအချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ်
။ Yeah, well I'm sure that New York New Jersey are celebrating now and they should celebrate because they obtained the biggest game in the history of football this final in 2026
New York နဲ့ New Jersey အနေနဲ့အောင်ပွဲခံကြမယ်ဆိုတာသိကြပါတယ်။အောင်ပွဲလည်းခံသင့်ပါတယ်။ဘာကြောင့်လဲဆိုတော့2026 July 19ရက်မှာကစားမယ့် final ပွဲဟာကမ္ဘာဘောလုံးသပိုင်းမှာအကြီးမားဆုံးပွဲဖြစ်ပြီးဒါကိုသူတို့ကကျင်းပခွင့်ရလိုက်လို့ပါ။ဒါကနိုင်ငံ48နိုင်ငံအသင်း48သင်းဝင်ကစားမယ့်ပထမဆုံးကမ္ဘာဘောလုံးဖြစ်တာကြောင့်ကြီးကျယ်ခမ်းနားပြီးသပိုင်းဝင်မဲ့ပွဲပါ။ American, Canada နဲ့ Mexico နိုင်ငံတွေကိုလည်းတန်းနဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်းနေရာကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ်ကိုထူးခြားမှာပါ Channel မြို့15မြို့ကလည်းတကယ်ကောင်းပါလေ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခဲခဲရွေးခဲ့ရတာပါကျွန်တော်အနေနဲ့ကြိမ်းသိပြောနိုင်တာကတော့နယူးယောက်နယူးဂျာစီမှာကစားမဲ့ Final မယုံနိုင်စရာကောင်းတော့ထူးခြားမှာဖြစ်ပြီး2026ကမ္ဘာဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာဖလားပွဲဖြစ်မှာပ
ါ2026 Final ကိုကစားဖို့အတွက်နယူးယောက်နယူးယောက်စီက MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့နယူးယောက်မှာနေထိုင်တဲ့ဒီမနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ်
ဒီရောအနေနဲ့တော့ဟိုသဘောကျတာပါဗျာ။ဘာဖြစ်လို့လဲဆိုတော့ Giant Stadium ဆိုတာဟိုကျွန်တော်ဟို Football American Football ဟိုလုပ်တဲ့နေရာဆိုတော့ကျွန်တော်တွေ့တာတော့လည်းဂုံတာပေါ့လေ။ဘာဖြစ်လို့လဲဒီမြို့ရွေးရဲဆိုတော့နောက်ပြောရရင်ဒီရောကဘာဖြစ်ဖြစ် Number 1 2 3 မှာပါတယ်ဆိုတော့လည်းဘာဖြစ်ဖြစ်ဆိုဟိုဝမ်းတာပါလေကျွန်တော်။အားစိတ်လို့ဆရာတော်ကျွန်တော်ကကြည့်ကြတာပေါ့ကွာ။ကြည့်ကြတာပေါ့ဆိုတော့ဒီမှာကဟိုဒါတော့အပြင်ဒီကဒီမှာရောက်နေခြေတည်ရလေကျွန်တော်ဒီမှာဘလုံးလေးထောင်တာတော့ဒီမှာကြည့်နေတဲ့ကလေးကတော့အများကြီးရှိပါတယ်ဒါပေမဲ့သူတို့ကဘလို့ချင်းနဲ့ကြည့်မယ်တော့မသိဘူးပေါ့လေကျွန်တော်တို့သိအားသက်သက်နေကြရတယ်။ညာချင်းတော့ဟိုဒီပါကလေးတွေတော့အများကြီးဟိုကျောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူတွေတော့အများကြီးရှိပါတယ်ဒီမှာလေကမ္ဘာကွန်မြူနတီကဆိုတော့ကြည့်ကြအောင်ပါကျွန်တော်လည်းစီမောက်ဒင်းနေချိန်ဆိုတော့နောက်တစ်ချက်ကအမေရိကန်မှာဘလို့တာကြာပြီဆိုတော့ဒီရောကိုရွေးတော့တော်တော်များများကြည့်ကြမှချမ်းပါတယ်
အမေရိကန်မှာတော့နယူးယောက်နယူးဂျာစီပြင် LA San Francisco Seattle Boston Philadelphia Atlanta Miami Dallas Houston နဲ့ Kansas City စတဲ့မြို့ဆက်တမြို့မှာကစားသွားမှာဖြစ်ပါတယ်။အမေရိကန်မှာတော့1994ကမ္ဘာဖလား1996နဲ့2003အမျိုးသမီးကမ္ဘာဖလားစုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းက LA မြို့မှာ final ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှိတ်အချမ်းမှာပထမဆုံးချိန်ဖြစ်တဲ့ final ကိုကျင်းပခွင့်ရတာပါ Washington DC area မှာနေထိုင်တဲ့မြန်မာလယ်ရေးစင်ဂိုးသမားဟောင်းကိုရင်ထွေးကတော့အခုလိုအမေရိကန်အရှိတ်အချမ်းက New York New Jersey မှာ final ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက်စိတ်လုံရှားမိတယ်လို့ပြောပါတယ
်ဒါကတော့ကောင်းတာပေါ့ဗျာကျွန်တော်အဲ့သတင်းကြားတဲ့ဆိုရဲဒီမှာဝါသနာတူသင်ငယ်ချင်းတွေရှိတယ်အားလုံးကဒီဘွဲတကူပဲမြို့မှာလုံမယ်ပဲနေရာမှာလုံမယ်ဆိုတာကိုကျွန်တော်တို့ကိုစုံစမ်းနေတဲ့ကတည်းကကိုတော့ FIFA ထွက်လာပြီဆိုတော့ကျွန်တော်တို့ဒီပွဲကိုကြည့်ဖို့အတွက်တကယ်ချင်းနေစုပြီးတိုင်မြင်ကြတယ်လက်မှတ်ကိုလည်းကျိုးဝင်မယ်ဒါမှပဲကျွန်တော်လက်မှတ်က ခုနောက်ဆုံး final တော့မှ new york မှာလုံးမယ်လို့သိရတဲ့အတွက် final အတွက်ပါကြိုးဝယ်တာကိုလုပ်ထားပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီလိုပွဲမျိုးကကြည့်ခဲ့တယ်၄နှစ်တခါမှလုပ်တာ။ဆိုတော့ဒီလိုပွဲမျိုးကလုပ်တဲ့အခါမှာအရင်တော့ TV ဖန်သားပေါ်ကကြည့်ရတယ်နော်။အခုတော့ကိုယ်မျက်မြင်ကိုယ်တွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လှူရှာပါတယ်ခင်ဗျာ။အဓိကတော့ကျွန်တော် final ဝယ်လိမ့်ကြည့်ကြတာပေါ့။
မက်လိုက်ဘောလုံးဝင်းကြီးဟာစုစုပေါင်းပြိဿ 12,500 ဆန်ပြီး2016ခုနှစ်တုန်းကကိုပါအမေရိကဖလာနှစ်တရာပြည့်ဖိုင်နယ်ကိုလည်းဒီကွင်းကြီးမှာကစားခဲ့တာဖြစ်ပါတယ်။ဆိုတော့2016ကိုပါဖလာဖိုင်နယ်ကစားဖို့အတွက်မက်လိုက်ကွင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဘူးတဲ့ဘောလုံးပြိဿလူဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2016ကပဖလာပွဲအတွက်နယူးဂျာစီကMedlife ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ရှိရင်မှန်ကန်တဲ့အသင့်တော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ Medlife ကစားကွင်းကြီးကဆိုလို့ရှိရင်အမေရိကန်ဘောလုံးအဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပရိသတ် 12,500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့အမေရိကန်နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့နယူးယောက်မြို့နဲ့ဆက်နွယ်မိုင်ကွာမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023ဇူလိုင်22ရက်နေ့ကမန်ချက်စတာယူနိုက်တက်နဲ့အာဆင်နယ်တို့ရှင်ပြိုင်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။သွားရေးလာရေးအတော်လေးအဆင်ပြေတဲ့အနေအထားမှလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တက်တာအနေအထားမှရှိပါတယ်။ facility ပြည့်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတုန်းကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုပ်ခဲ့တယ်ပေါ့လေအခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ New York မြို့ကြီးအနီးကကွင်းကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ
်2026ကဘာဖလာဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်ဒီလာမဲ့ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို2ဆင့်ကစားရမှာဖြစ်ပြီးတော့ final အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမဲ့2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေးတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့ Radio ရုပ်သံစီစဉ်တွေကို VOA ရဲ့ website စာမျက်နှာ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲVOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အမေရိကန်ပြည်တော်စုကိုစတင်တည်ထောင်တဲ့248နှစ်မြောက်နှစ်ပတ်လည်နေ့ကိုအမေရိကန်နိုင်ငံသားတွေဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲကြပါတယ်။မြောက်အမေရိကကိုလိုနီ73ခုရဲ့အုပ်ချုပ်ရေးအဖွဲ့က1986ခုနှစ်ဇူလိုင်လ4ရက်နေ့မှာလွတ်လပ်ရေးကြေညာစာတမ်းကိုအပြည့်အစုံအတည်ပြုခဲ့ပြီးဗြိတိန်ကိုလိုနီလက်အောက်ကနေပြီးခြားလွတ်လပ်တဲ့ပြည်နယ်တွေအဖြစ်ကမ္ဘာကသိအောင်ကြေညာခဲ့တာဖြစ်ပါတယ်။လွတ်လပ်ရေးကြေညာစာတမ်းကိုအမေရိကန်လွတ်လပ်ရေးစစ်ပွဲကြီးစပြီးတနည်းကျော်ကြာမှရေးခဲ့တာဖြစ်ပေမဲ့လို့လည်းတော်လှန်ရေးအထူးခေါ်နှစ်ခုအပေါ်မှာအခြေခံဖန်တီးခဲ့တာဖြစ်ပါတယ်။ပထမတစ်ချက်ကတော့ဗြိတိန်တတိယမြောက်ဂျော့ချ်ဘုရင်အစိုးရဟာအမေရိကန်ကိုလိုနီတွေရဲ့လွတ်လပ်ခွင့်နဲ့အခွင့်အရေးတွေကိုအတိအရမလူယူသိမ်းပိုက်ပြီး ထက်ကတလဲလဲထိခိုက်နာကျင်အောင်လုပ်နေတာကြောင့်ကိုလိုနီပြည်နယ်ရေးစုပေါင်းပြီးဗြိတိန်လက်အောက်ကနေတိကျလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ခွဲထွက်ဖို့လိုအပ်တယ်ဆိုတဲ့အယူအဆဖြစ်ပါတယ်။ဒုတိယအချက်ကတော့လူတိုင်းကိုဒန်းတူညီမျှဖန်ဆင်းထားတယ်ဆိုတဲ့အယူအဆပါ။ဆိုလိုတာကတော့အားလုံးဟာမွေးရာပါခွင့်ရေးတွေကိုဒန်းတူခန်းစား권ရှိပြီးဒီထဲမှာဂုံတိခါရှိစွာရှင်သန်နေထိုင်권တခြားသောနိုင်ငံသားတွေ need to ဒန်းတူဆက်ဆံခံရ권နဲ့ကိုယ့်အတွက်ကောင်းမွန်တဲ့ဘဝတစ်ခုကိုဖန်တီးနေထိုင်권ရှိရမယ်ဆိုတာတွေပါပါတယ်။ဒါရီယာအမေရိကန်ပြည်တော်စုကိုဖွဲ့စည်းတည်ထောင်ထားတဲ့အခြေခံမူတွေရဲ့အဓိကအချက်တွေဖြစ်ပါတယ်။ဒါဟာတိုင်းပြည်ရဲ့အမြင့်ဆုံးဥပဒေအမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံရဲ့အဓိကအခြေခံတွေပါ။ဒါပေမဲ့ဒီအခြေခံမူတွေနဲ့အညီနေထိုင်ဖို့မကြာခဏပြက်ကွက်ကြတွေရှိသလိုဒီထဲမှာအဆိုးဆုံးကတော့လူလက်ရည်ကြီးညာစာတန်းရေးဆွဲခဲ့ပြီးနောက်ထပ်နှစ်ပေါင်း80ကျားတဲ့တိုင်အောင်ကျွံပြူမှုတွေဆက်ရှိနေကြတာပါနှစ်တွေကြာလာတာနဲ့အမျှဒါရီကိုအဆုံးသတ်နိုင်ခဲ့ပြီးနောက်ထပ်ကြုံလာရတဲ့စိန်ခေါ်မှုတစ်တွေအတွက်လည်းအပြောင်းလဲမျိုးစေ့တွေခြာနိုင်ခဲ့ပါတယ်ဒီကနေ့မှာတော့ကျွန်တော်တို့အားလုံးလူလက်ရည်နေ့ကိုဂုဏ်ပြုဆင်နွှဲနိုင်ခဲ့ပါပြီကျွန်တော်တို့ရဲ့လူလက်ရည်ကျွန်တော်တို့ရဲ့လွတ်လပ်ခြင်းတွေကိုဆင်နွှဲနိုင်ကြပါပြီလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်
။ Well, the other nation reformed based on things like geography, ethnicity, religion. America is the only nation in history founded on an idea.
တခြားသောနိုင်ငံတွေအားလုံးကနမည်ဒေသလူမျိုးနဲ့ကိုးကွယ်ယုံကြည်မှုတွေအပေါ်မှာအခြေခံတည်ထောင်ခဲ့ကြပြီမဲ့အမေရိကန်ပြည်ထောင်စုကတော့တွဲခေါ်တစ်ခုအပေါ်မှာအခြေခံတည်ထောင်ထားတဲ့တစ်ခုတည်းသောတပိုင်းဝင်နိုင်ငံဖြစ်ပါတယ်။အဲ့ဒါကတော့လူသားအလုံးကိုသူ့ရဲ့ဖန်ဆင်းရှင်ကဒန်းတူဖန်ဆင်းပြီးတော့အလုံးဒန်းတူအခွင့်အရေးတွေရှိတယ်ဆိုတော့ခိုင်မာတဲ့အမှန်တရားကိုကျွန်တော်တို့လက်ခံထားတာဖြစ်ပါတယ်။အဲ့ဒီထဲမှာဘဝရှင်တန်ကွင်းလွတ်လပ်ခွင့်နဲ့ပျော်ရွှင်မှုကိုရှာဖွေခွင့်တွေလည်းပါပါတယ်
။ဒီစကလုံးတွေအတိုင်းညီအောင်အမြဲတမ်းမနေနိုင်ကြပေမဲ့လေဒီအချက်တွေကိုဘယ်တော့မှပြစ်ပယ်သွေဖီသွားမှာမဟုတ်သလိုဒီကနေ့အချိန်မှရောနေ့ရက်တိုင်းမှာပါဒါတွေကိုဘယ်တော့အခါမှဘယ်တော့မှမပစ်ပယ်ဘူးဆိုတာကိုပြပြသားသားပြောရပါလိမ့်မယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
VOA စီစဉ်နေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။အစ္စရေးနဲ့လေဗနန်အခြေစိုက်ဟစ်စဘိုလာအဖွဲ့တို့ကြားတင်းမာမှုတွေမြင့်တက်နေချိန်မှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဟစ်စဘိုလာအကြီးအကဲတပ်မှုတို့သေဆုံးခဲ့တယ်လို့ဟစ်စဘိုလာကပြောပါတယ်။တပ်မှုမိုဟာမက်နာမာနာဆာဟာတိုင်ရာမြို့အနီးဗုဒ္ဓဟူးနေ့ကတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးသွားခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြောက်အတ္တလန္တိတ်စီးရီးမဟာမိတ်နေတိုးအဖွဲ့အနေနဲ့လာမယ့်နှစ်ထဲမှာယူကရိန်းအတွက်စီးရီးအကူအညီယူရို40ဘီလီယံထောက်ပံ့မှုသဘောတူညီခဲ့ကြောင်းအနောက်ဥရောပနိုင်ငံတွေကတန်တမာနှစ်ဦးကိုကိုးကားပြီး Reuters သတင်းကပုတ်ထုတ်နေမှာဖော်ပြထားပါတယ်။ရှေ့သတင်းပတ်ထဲဇူလိုင်9ရက်နေ့7ရက်နေ့ထိ Washington DC မှာနေတိုးမဟာမိတ်အဖွဲ့ထိပ်သီးအစည်းအဝေးမတိုင်ခင်ဒီသတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရင်သတင်းဘက်ကသမ္မတဟောင်းဒေါ်နယ်ထရန့်နဲ့စကားဆစ်ထိုးပွဲမှာအခြေမျှဖြစ်ခဲ့ပြီးတဲ့နောက်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပါတီရဲ့သမ္မတလောင်းအဖြစ်ဆက်လက်ရှိနိုင်ဖို့အတွက်နိုင်ငံတော်ကဒီမိုကရက်တစ်ပြည်နယ်အုပ်ချုပ်ရေးမှူး23ဦးတည်းကတချို့နဲ့ဗုဒ္ဓဦးနေ့ကထွေးဆောင်ခဲ့ပါတယ်။သမ္မတလောင်းအဖြစ်စိတ်ပိုင်းရုပ်ပိုင်းကျန်းမာကောင်းမွန်ကြောင်းနိုင်ငံရေးမဟာမိတ်တွေကိုပြသဖို့ဂျိုးပန့်ချက်လည်းဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမ Thank you Type ပါ။